Africa in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Day 2018ခုနှစ်မေလ24ရက်ဌာနပတိနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလ190တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပ
ါကျွန်တော်အောင်လင်းဟုပါဒီညနားဆင်မဲ့တင်ပြနေတယ်မှာတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့ဇွန်လ12ရက်နေ့စင်ကာပူမှာတွေ့မဲ့စီစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖျက်လိုက်ပါတယ်။မြန်မာနိုင်ငံမှာလူ့ခွင့်ရေးချင်းတွေတိုးတက်လာအောင်ဖိအားပေးဖို့ရည်ရွယ်ပြီးအမေရိကန်အောက်လွှတ်တော်ကဥပဒေပြင်ဆင်ချက်တစ်ခုကိုတခဲနဲ့တည်ပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်နေသူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။လူ့ခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်တပ်နဲ့လူညုံရေးတပ်ဖွဲ့တွေကိုအရေးယူမဲ့ပြင်ဆင်ချက်မူကြမ်းကိုအမေရိကန်အောက်လွှတ်တော်မှာတခဲနဲ့အတီးပြုတ်လိုက်တာနဲ့ပတ်သက်လို့
This measure would change that. It would limit US military to military assistance with the Burmese military until we see progress on human rights.
မြန်မာစစ်တပ်နဲ့လူအခွင့်အရေးမှာတိုးတက်မှုရှိလာတဲ့အချိန်တွေအမေရိကန်မြန်မာစစ်တပ်ချင်းဆက်ဆံရေးတွေကိုရပ်တန့်ထားဖို့လိုကြောင်းအောက်လွှတ်တော်ဒီမိုကရက်အမတ် Elliot Engel ကပြောကြားသွားတာပါ။ဒီအကြောင်းသတင်းအနေနဲ့အတူရကြေးဥတွေကိုထပ်ပြီးပြင်ဆင်ဖို့လိုကြောင်းရက်ဖက်အဖွဲ့အစည်းတွေကထောက်ပြနေတဲ့အကြောင်းနဲ့မူဆယ်မြို့မှာစီးပွားရေးဇုံတစ်ခုတည်ထောင်သွားမယ်လို့စီးပွားကူတန်းဝန်ကြီးဌာနကကြေညာလိုက်တဲ့သတင်းပေးပို့ချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်နဲ့ဇွန်လ12ရက်နေ့စင်ကာပူတွေ့ဆုံမဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖျက်သိမ်းကြောင်းကြေညာလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကိုယဉ်ညွန့်ပြီးဒီနေ့ပဲသမ္မတအင်ပီရိုကထုတ်ပြန်လိုက်တဲ့စာထဲမှာတော့တွေ့ဆုံမှုမျှော်လင့်ထားရမယ်လေ။မကြာသေးခင်ကမြောက်ကိုရီးယားကောင်ဆောင်ဘက်ကဒေါသတွေကြီးနဲ့ရန်လူတဲ့သဘောထားတွေတွေ့ရတဲ့အတွက်အခုချိန်ဟာတွေ့ဖို့မသင့်တော်သေးဘူးလို့ခန့်စားမိတဲ့ကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါ။လီဗျားနိုင်ငံကိုစံနမူနာပေးပြီးမြောက်ကိုရီးယားပေါ်ရှက်ပေါ်မပေးခင်နျူကလ িয়ার စီစဉ်တွေကိုလုံးဝဖျက်သိမ်းပြဖို့အမေရိကန်အစိုးရတာဝန်ရှိသူတွေဘက်ကတောင်းဆိုခဲ့ပြီးတဲ့နောက်မှာပဲမြောက်ကိုရီးယားကထိပ်သီးဆွေးနွေးမဲ့စီစဉ်ကထွက်ဖို့မကြသေးခင်ကပဲချိန်ချောက်ထားပါတယ်။မြောက်ကိုရီးယားကတော့နိုင်ငံတကာရဲ့ဖြေလျှော့မှုတွေနဲ့အတူနျူကလ িয়ার ဖျက်သိမ်းရေးစီစဉ်တွေကိုတဆင့်ချင်းဆောင်ရွက်ဖို့လိုလားနေတာပါ။သမ္မတထရန့်ရဲ့စာထဲမှာတော့နျူကလ িয়ার စွမ်းရည်နဲ့ပတ်သက်လို့မြောက်ကိုရီးယားကပြောဆိုနေပေမဲ့အမေရိကန်ကပုံမှန်အင်အားကြီးတဲ့အကြောင်းနဲ့ဒီလက်နက်တွေကိုမတုံ့ပြန်ဖို့လဲဆူတောင်းနေတဲ့အကြောင်းပေါ်ပြထားတာပါ။မြောက်ကိုရီးယားအနေနဲ့အရေးကြီးတဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့စိတ်ပြောင်းခဲ့မယ်ဆိုရင်လည်းအချိန်မီဖုံးခေါ်တာပဲဖြစ်ဖြစ်စာရေးတာပဲဖြစ်ဖြစ်အတိအပြည့်အကြောင်းကြားနိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကတော့နျူကလ িয়ার ကင်းစင်ရေးဂရုပြုထားတဲ့အတိုင်းစွာတဲ့အနေနဲ့မြောက်ကိုရီးယားကပန်ဂျွန်ယီနျူကလ িয়ার စင်တာစခန်းကိုဒီနေ့ပဲပိတ်လိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်အစီအစဉ်ကိုလုံးဝဖျက်သိမ်းပြီးအပြန်အလှန်အနေနဲ့ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပြီးလုံခြုံရေးအတွက်အာမခံချက်ပေးနိုင်မဲ့သဘောတူညီချက်ရရှိနိုင်ရေးအမေရိကန်နဲ့ဆွေးနွေးရမှာအထောက်အကူဖြစ်စေဖို့မြောက်ကိုရီးယားဘက်ကဆောင်ရွက်ခဲ့တဲ့အပေါ်တောင်ကိုရီးယားအစိုးရကလည်းကြိုဆိုလိုက်ပါတယ်။ရှေ့နာကမှနျူကလ িয়ার လုံးဝကင်းစင်ရေးအတွက်အခုလိုရောက်ကခွင်လန်းတရဖြစ်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနပြောဝင်ရသူနိုကူတက်ကပြောဆိုခဲ့တာပါ။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုတွေကိုစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးအမေရိကန်ထောက်လှမ်းရေးနဲ့လုံခြုံရေးဆိုင်ရာအစ်မြင့်အရာရှိတွေဒီနေ့လွှတ်တော်အမှတ်တွေကိုနှစ်ကြိမ်တိကျခွဲပြီးတင်ပြဖို့ရှိနေပါတယ်။ပထမတော့တွေ့ဆုံမှုမှာတော့အောက်လွှတ်တော်ဥက္ကဋ္ဌဖော်ရိုင်ယန်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဒီဗိုင်းနူးနက်စ်နဲ့အစိုးရပြည်ပြင်ပြောင်းလဲရေးဆိုင်ရာကော်မတီဥက္ကဋ္ဌတယ်ဒီဂူဒီတို့တွေ့ဆုံရမှာတော့ဒုတိယရှင်နေချုပ်ရော့ရော့ဆင်စတိုင်းအင်ပီရိုအရာရှိချုပ်ဂျွန်ကယ်လီအမျိုးသားထောက်လိုက်ရေးညွှန်ကြားရေးမှူးဒန်ကော့စ်နဲ့ပြည်သူ့စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးခရစ်စတိုဖာရေးတို့ပါဝင်မှာဖြစ်ပါတယ်2016ခုနှစ်ရွေးကောက်ပွဲကာလအတွင်းတမရလောင်းဒေါ်နယ်ထရန့်ရဲ့စီအိုရေးအဖွဲ့ဝင်တချို့နဲ့ဆက်သွယ်ခဲ့တယ်လို့ဆိုတဲ့ FBI သတင်းပေးတယောက်နဲ့ပတ်သက်လို့အချက်အလက်တွေကိုပိုမိုသိရှိလို့တဲ့ Republican Party ကအောက်လွှတ်တော်အမတ်2ယောက်နဲ့အစင်းမြေလုံခြုံရေးအရာရှိတွေတွေ့ဆုံနိုင်ဖို့သမ္မတအင်ပီရိုကအစီအစဉ်ပေးခဲ့တာပါတွေ့ဆုံမဲ့အစီအစဉ်ပေါ်အတိုက်ခံဒီမိုကရက်တစ်ကတော့မသိလျော်တဲ့လောက်ရက်အဖြစ်ကန့်ကွက်ခဲ့ကြပြီးတွေ့ဆုံထားမှာပါတီကြီးနှစ်ခုစလုံးကထိတ်တန့်ကိုယ်စားလှယ်တွေပါဝင်ခွင့်ရဖို့လည်းတိုက်တွန်းခဲ့ကြပါတယ်ဒီမိုကရက်တစ်ရဲ့တောက်ဆိုချက်ကိုလက်ခံခဲ့ပေမဲ့လည်း Republican ကိုယ်စားလှယ်တွေနဲ့တွေ့ဆုံမှုမှာပါဝင်ခွင့်မပြုခဲ့ပဲ Republican တွေနဲ့တွေ့ဆုံပြီးနိုင်အနေငယ်အကြမှာတွေ့ဆုံကြမှာပါဒုတိယအထုပ်တွေ့ဆုံမှုမှာတော့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ဒီမိုကရက်လူနည်းစုခေါင်းဆောင် Chuck Schumer အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan အောက်လွှတ်တော်ဒီမိုကရက်လူနည်းစုခေါင်းဆောင် Nancy Pelosi တို့ပါဝင်မှာဖြစ်ကြောင်းလဲတရားရေးဝန်ကြီးဌာနကပြောဆိုထားပါတယ်
မလေးရှားလေရောင်းလိုင်းကခီးသတင်းလေးရင်ဒီစင်းကို2014ခုနှစ်ကယူကရိန်းနိုင်ငံလေပိုင်းထဲမှာမစ်ဆိုင်းတုံးနဲ့ပစ်ချခဲ့မှုမှာရုရှားတပ်မှတခုတာဝန်ရှိတဲ့အကြောင်းနိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့ကစုံစမ်းသူတွေကပြောလိုက်ပါတယ် MH17 ခီးသတင်းလေးရင်ကိုရုရှားစစ်တပ်ကအမှတ် 53 လေယာဉ်ပစ်တပ်မှလက်အောက်ခံတပ်ဖွဲ့တစ်ဖွဲ့ကဘတ်မစ်ဆိုင်းတုံးနဲ့ပစ်ခတ်ခဲ့တာကိုပူးတွဲစုံစမ်းအဖွဲ့ကစုံစမ်းတွေ့ရှိခဲ့တဲ့အကြောင်း Dutch ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုလိုက်တာပါနှစ်နှစ်ချီစုံစမ်းစစ်ဆေးမှုရဲ့ကနေဦးတွေ့ရှိချက်တွေကို Netherlands နိုင်ငံ Bannek မြို့မှာကျင်းပရမှာပြောဆိုလိုက်တာလည်းဖြစ်ပါတယ်။လေရင်ပြစ်ချခံရမှုနဲ့ပတ်သက်လို့ရုရှားနိုင်ငံကတော့ပတ်သက်မှုမရှိတဲ့အကြောင်းတခြားလုံးညှင်းဆန်ထားတာပါ။ရုရှားလူလာတဲ့ခေါထရီသမားတွေကိုထိမ့်ချောက်ထားတဲ့နေမြေကနေလီပိုင်နဲ့ထဲမှာ2014ခုနှစ်ဇူလိုင်လ14ရက်နေ့ကပြန်တန်းနေတဲ့ Boeing 777လေယာဉ်ကိုရွှေ့ပြောင်းနိုင်တဲ့ပြစ်စင်ကနေမစ်ဆိုင်းတုံးနဲ့ပြစ်ချခဲ့တာဖြစ်ပါတယ်။နေသလန်နိုင်ငံအမ်စတာဒမ်မြို့ကနေမလေးရှားနိုင်ငံကွာလာလမ်ပါကိုပြန်တန်းတဲ့ခီးစဉ်မှာပြစ်ချခံရတဲ့အတွက် Dutch နိုင်ငံသားအများစုပါဝင်တဲ့လေယာဉ်ပေါ်မှာလိုက်ပါလာသူ298ဦးစလုံးသေဆုံးခဲ့ပါတယ်။နေသလန်နိုင်ငံအစိုးရရှင်တွေဖွဲ့အကြီးအကဲကတော့စုံစမ်းစစ်ဆေးသူတွေအနေနဲ့လုံဆောင်စရာတွေအများပြားရှိနေဆဲဖြစ်ပြီးပြစ်ခတ်မှုတွေတာဝန်ရှိသူလူပုဂ္ဂိုလ်တွေကိုတော့တရားဝင်ထုတ်ပေါ်ပြောဆိုနိုင်မှုအစင်းသည်မဖြစ်သေးကြောင်းလည်းပြောဆိုခဲ့ပါတယ
်အမေရိကန်ကိုကားတွင်သွင်းမှုကအမျိုးသားလုံခြုံရေးအပေါ်တက်ရောက်မှုတွေကိုစုံစမ်းစစ်ဆေးမဲ့သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုတရုတ်နဲ့ဂျပန်တို့ကဝေဖန်လိုက်ပါတယ်အမျိုးသားလုံခြုံရေးဆိုတာကိုအလွဲသုံးစားလုပ်နေတာဟာဆိုရင်ကမ္ဘာကုန်သွယ်ရေးစနစ်ကိုရုတ်ရော့စေပြီးပုံမှန်နိုင်ငံတကာကုန်သွယ်ရေးကိုလည်းအနှောက်အယှက်ဖြစ်ရတယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနပြောခွင့်ရကောင်ဖန်းကဒီကနေ့ကြာသပတေးနေ့သတင်းထောက်တွေကိုပြောပါတယ်အမေရိကန်ရဲ့စုံစမ်းစစ်ဆေးမှုရလကအခွန်တိုးခေါက်ဖို့ဖြစ်လာရင်တော့ကမ္ဘာဈေးခွက်ကိုအထိနာစေနိုင်တယ်လို့ဂျပန်ကုန်သွယ်ရေးဝန်ကြီးဟီရိုရှိကဆီကိုကပြောပါတယ်အမေရိကန်သမ္မတထရန့်ကတော့အမျိုးသားလုံခြုံရေးအတွက်လို့ဆိုပြီးအမေရိကန်ကိုတင်သွင်းတဲ့သမ္မတအပေါ်မှာအခွန်25ရာခိုင်နှုန်းအလူမီနီယံအပေါ်မှာအခွန်100ရာခိုင်နှုန်းတိုးမြှင့်ကောက်ခံပြီးဖြစ်ပါတယ်အမေရိကန်ကိုကားတင်သွင်းမှုတွေမှာအခွန်25ရာခိုင်နှုန်းအထိကောက်ဖို့သမ္မတကစဉ်းစားနေတာပါအမေရိကန်ကုန်ထုတ်လုပ်ငန်းတွေပြန်လည်နှိုးထလာစေဖို့ကတိပြုထားတဲ့သမ္မတထရန့်ကကုန်သွယ်ရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေကိုထောက်လျှောက်လုပ်နေတာပါတရုတ်ဘက်ကအမေရိကန်ကုန်ပစ္စည်းတွေပို့ပြီးတော့ဝယ်ဖို့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှု NAFTA ကိုပြန်လည်ဆွေးနွေးနေတယ်လို့သမ္မတနဲ့အလူမီနီယံသွင်းကုန်တွေအပေါ်မှာလည်းအခွန်တိုးကောက်ခဲ့တာဖြစ်ပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးခြေနေတွေထိုးတက်လာအောင်ဖိအားပေးနိုင်မှုရည်ရွယ်ပြီးအမေရိကန်အောက်လွှတ်တော်ကဥပဒေပြင်ဆင်ချက်တစ်ခုကိုတခဲနဲ့တည်ပြလိုက်ပါတယ်။အမေရိကန်အမျိုးသားကာကွယ်ရေးလုံခြုံရေးအုပ်ရေး NDAA မှာမြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ကိုအင်္ဂါနေ့ကအောက်လွှတ်တော်ထဲမှာထောက်ခံမဲ382မဲကန့်ကွက်မဲ30နဲ့အတည်ပြုလိုက်တာပါ။အမေရိကန်ကာကွယ်ရေးအုပ်ရေးမှာပြင်ဆင်ချက်တွေကိုနှစ်စဉ်နှစ်တိုင်းလွှတ်တော်ကဆုံးဖြတ်လို့ရှိပြီးအခုနောက်ဆုံးမြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ကိုတော့ထက်လွှတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုပေးရအောင်မှာဖြစ်ပါတယ်။ပုံမှန်အဖြစ်နှစ်ကုန်မွေးလောက်မှာတည်ပြုပြဋ္ဌာန်းလို့ရှိတဲ့ကာဝေးအုပ်ရီမှာမြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ကိုတည်ပြုခဲ့မယ်ဆိုရင်တော့အမေရိကန်ရဲ့လူညွှန်းဆိုင်ရာအကူအညီတွေမြန်မာစစ်တပ်နဲ့လူညွှန်းတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ်တားမြစ်ကန့်သတ်ခံရမှာပါမြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူလက်ရှိရောအနားယူထားတဲ့စစ်ပဆိုင်ရာအရာရှိတွေပေါ်ပိတ်ဆို့တံခတ်အရေးယူမှုတွေလည်းပါဝင်မှာဖြစ်ပါတယ်။အမေရိကန်ကာဝေးအုပ်ရီမှာမြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ကိုတော့အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီကထိပ်တန်းဒီမိုကရက်အမတ်တူဖြစ်တဲ့အီလီယော့အန်ဂယ်ကဦးဆောင်တင်သွင်းခဲ့တာပါ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းရိုဟင်ဂျာစစ်သွေးကြွအုပ်စုကဟိန္ဒူဘာသာဝင်100လောက်တပ်ဖြတ်ခဲ့ကြောင်းဖော်ပြခဲ့တဲ့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အစိုးရခန်းစာကိုမြန်မာစစ်တပ်ကကြိုဆိုလိုက်ပါတယ် ARSA အစွန်းရအုပ်စုရဲ့လုပ်ရက်တွေကိုအထောက်အထားတွေနဲ့သတင်းအမှန်အတိုင်းဖော်ပြခဲ့တဲ့အတွက်တမာတမတ်ကြတဲ့လုပ်ရက်အဖြစ်ကြိုဆိုကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့ပဲကြေညာချက်ထုတ်ခဲ့တာပါမြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်တွင်းကဖြစ်ရတွင်နဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့က ထုတ်ပြန်ရှင်းလင်းချက်တွေရှိခဲ့ပေမဲ့အနောက်နိုင်ငံကသတင်းဌာနကြီးတွေနဲ့အစိုးရတွေကလက်မခံပဲတဖက်သက်ဆွဆွဲချက်တွေနဲ့အစိုးရနဲ့တက်မတော်အပေါ်ဖိအားပေးဆက်ဆံခဲ့ကြောင်းဖော်ပြပါတယ်။မျက်မြင်ကိုတွေ့ကြုံခဲ့သူတွေရဲ့ပြောဆိုချက်တွေအသက်မသေးလွတ်မြောက်လာသူတွေနဲ့တည်မှုတည်ခင်စစ်ဆေးချက်တွေအပေါ်စနစ်တကျလေးလာဆန့်စစ်ထုတ်ပြန်ထားတယ်လို့ဆိုရဲ Amnesty International ရဲ့အစီရင်ခံစာမှာတော့အရက်သားရိုဟင်ဂျာတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းမှတ်တမ်းတင်ထားတာပါ။ ARSA အဖွဲ့ရဲ့ရက်ဆက်ချမ်းကြုံမှုတွေကိုလစ်လျူရှုထားလို့မဖြစ်နိုင်သလိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကျူးလွန်ခဲ့တဲ့လုပ်ရက်တွေနီးတူလူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်တာဝန်ယူရမှာဖြစ်ကြောင်းလည်းအစိုးရခန်းစာကဖော်ပြပါတယ်မြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်ကပဋိပက္ခအတွင်း ARSA အစွန်းရောင်အုပ်စုကဒေသခံတိုင်းရင်းသားတွေအပေါ်ရရဆက်ဆက်တပ်ဖြတ်မှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းလဲဓာတ်ပုံအထောက်အထားတချို့နဲ့အတူသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
လင်္ကာကရေးတပ်ပူးတွဲစီလေ့ကျင့်မှုအစီအစဉ်မှာတရုတ်နိုင်ငံပအဝင်ွေရုပ်သိမ်းမှုအမေရိကန်ရဲ့ဆုံးဖြတ်ချက်ဟာအပြုသဘောမဆောင်တဲ့လုပ်ရဖြစ်တရုတ်ကာကွယ်ဝန်ကြီးဌာနကဒီနေ့ပဲပြောဆိုလိုက်ပါတယ်အမေရိကန်ကပအဝင်ွေရုပ်သိမ်းမှုဆုံးဖြတ်ခဲ့ပေမဲ့အာရှပစိဖိတ်ဒေသညင်ကြိုင်းနဲ့တည်ငြိမ်ရေးကိုထင်းထင်းနဲ့အောင်တရုတ်နိုင်ငံကဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းတရုတ်ကာကွယ်ဝန်ကြီးဌာနရဲ့ကြေညာချက်ကဖော်ပြခဲ့တာပါမနေ့ကအမေရိကန်ရဲ့ဆုံးဖြတ်ချက်ကိုကြေညာရမှာတော့တောင်တရုတ်ပြည်နယ်မြေမှာမတည်မငြိမ်အခြေအနေတွေဖြစ်အောင်ဖန်တီးနေတဲ့တရုတ်နိုင်ငံရဲ့အပြုမူဟာအမေရိကန်ဦးဆောင်တဲ့ပူးတွဲစီလေ့ကျင့်မှုရဲ့မူရီနဲ့ဆန့်ကျင်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတော့တောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံရဲ့စီးရေးလေ့ကျင့်မှုတွေဟာကာကွယ်ရေးအတွက်သာဖြစ်ပြီးအမေရိကန်ကဟာဝိုင်ရီနဲ့ကိုဝမ်နောမှာလှုပ်ဆောင်နေတဲ့စီးရေးလှုပ်ရှားမှုတွေနဲ့ဆိုင်ရင်မပြောပါလောက်ကြောင်းလည်းပြောဆိုခဲ့ပါတယ
်ရာဇဝတ်မှုကျူးလွန်တဲ့ခိုးဝင်ရွှေ့ပြောင်းနေလျှော့ချရေးအမေရိကန်ကိုထိထိရောက်ရောက်မကူညီတဲ့နိုင်ငံတွေအပေါ်အကူအညီပေးမှုပုံစံလုံးဝပြောင်းလဲဖြစ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ဒီလုပ်ငန်းစဉ်အပေါ်သူ့ရဲ့မျှော်မှန်းချက်ကိုလည်းသမ္မတကပြောပါတယ်နိုင်ငံတစ်ခုကနေတဦးဝင်လာတိုင်းအဲ့ဒီနိုင်ငံကိုအမေရိကန်ကအခုအညီအဖြစ်ပေးနေတဲ့အထက်ကငွေကြေးပမာဏတစ်ခုကိုရှော့ချပြစ်မယ်လို့သမ္မတထရန့်ကပြောပါတယ်အခုအညီလုံးဝမပေးတော့တာမျိုးလည်းဖြစ်သွားနိုင်တယ်လို့ပြောပါတယ်ဘယ်နိုင်ငံဆိုပြီးတည်ထောင်ရည်ညွှန်းပြောဆိုခဲ့တာမျိုးတော့မရှိပါဘူးရှင
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VU ကနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို VU ရဲ့ internet ဆာမျက်နှာ bambis.voanews.com မှာလည်းတိုက်ရိုက်နားဆင်နေပါတယ်ကျမဤကန္တာဦးအောင်ခင်ရဲ့သုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစားတဲ့အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အခုရင်ဆုံးတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုတင်ဆက်သွားပါမယ်လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်တပ်နဲ့လုံခြုံရေးအဖွဲ့အစည်းတွေကိုအရေးယူမဲ့ဥပဒေပြင်ဆင်ချက်မူကြမ်းကိုအမေရိကန်အောက်လွှတ်တော်ကတခဲနဲ့အတည်ပြုလိုက်ပါတယ်။ဒီဥပဒေကြမ်းအရမြန်မာလူမျိုးရေးအဖွဲ့အစည်းနဲ့တာဝန်ရှိသူတချို့ကိုဗဏ္ဍာရေးငွေကြေးဆိုင်ရာအရေးယူတန်ခတ်မှုတွေနဲ့သူတို့ရဲ့ပြည်ဝင်ခွင့်ပိတ်ပင်တာတွေရှိလာမှာဖြစ်တယ်လို့အမေရိကန်နဲ့မြန်မာစစ်တပ်ချင်းဆက်ဆံမှုအပေါ်မှာလည်းအကန့်အသတ်တွေဖြစ်သွားစေမှာပါ။ဒီအကြောင်းကိုသားညွန့်ဦးကအပြည့်စုံပြောပြမှာပါ။
အခုဒီအောက်လွှတ်တော်ကနေပြီးတော့ထောက်ခံမဲ382မဲကန့်ကွက်မဲ30နဲ့အတည်ပြုလိုက်တဲ့ NDAA အမေရိကန်နိုင်ငံကာကွယ်ရေးလုပ်ပိုင်ခွင့်အုပ်ပဒေမြန်မာနိုင်ငံဆိုင်ရာပြစ်ဆင်ချက်မူကြမ်းအရရိုဟင်ဂျာကချင်ချင်းကရင်နဲ့မြန်မာနိုင်ငံကတခြားလူနည်းစုလူမျိုးတွေအပေါ်မှာလူခွေကျူးလွန်တဲ့စစ်ဖက်နဲ့လုံခြုံရေးအာဏာပိုင်တွေကိုဗန္နာငွေကြေးအရပိတ်ဆို့အရေးယူဖို့အမေရိကန်ပြည်ဝင်ခွင့်တွေပိတ်ပင်ဖို့အစိုးရအာဏာပိုင်တွေကိုလုပ်ပိုင်ခွင့်ပေးထားပါတယ်မြန်မာစစ်တပ်အနေနဲ့လူခွင့်ရေးအခြေခံစံနှုန်းတွေတိုးတက်ကောင်းမွန်လာပြီးတော့အရတားအစိုးရထိန်းချုပ်မှုအောက်ရှိလာတဲ့ဆိုတဲ့အထောက်အထားတွေမရှိသေးပေမယ့်မြန်မာနဲ့အမေရိကန်စစ်ဖက်ဆက်ဆံရေးတွေကိုကန့်သတ်ထားပါတယ်။အထူးသဖြင့်တော့ဒီဩဂတ်စ်လ2018ခုနှစ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ရိုဟင်ဂျာလူနည်းစုတွေပေါ်ပြုမှုဆက်ဆံခဲ့တာတွေကိုထောက်ပြပြီးတော့အခုဒီပြစ်စင်ချက်ဥပဒေကြမ်းဟာမြန်မာနိုင်ငံလူခွင့်ရေးအခြေအနေတိုးတက်လာအောင်လို့ပြားပေးဖို့ရည်ရွယ်ထားပါတယ်။ဒီပြင်ဆင်ချက်ဥပဒေကြမ်းကိုဥဆောင်ဆိုတင်တဲ့ဒီအောက်လွှတ်တော်ဒီမိုကရက်အမတ်အီလီယက်အန်ဂျယ်ကဒီအဖြစ်ပြက်ကြောင့်မလို့ဒုက္ခသည်ခုနှစ်သိန်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပြီးတော့အဲဒီက80ရာခိုင်နှုန်းဟာကလီးနဲ့အမျိုးသမီးတွေဖြစ်ကြတယ်လို့ဆိုပါတယ
် This is a man-made crisis ethnic cleansing perhaps
ဒါလူကြောင့်ဖြစ်ရတဲ့အချက်တည်းပါလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုပါမျိုးလုံးတက်ပြတ်မှုဖြစ်ကောင်းဖြစ်နိုင်ပါတယ်အခုချိန်ထိဒီဖြစ်ရတဲ့တာဝန်ယူမှုတာဝန်ခံမှုမရှိသေးပါဘူ
းအောက်လွှတ်တော်ကအခုတီးပြုတ်ပေးလိုက်တဲ့ NDAA ရဲ့မြန်မာပြည်ဆိုင်ရာပြင်ဆင်ချက်မူကြမ်းမှာအဓိကချက်ကတော့မြန်မာစစ်တပ်ကိုပို့ပြီးတော့ပြစ်မှတ်ထားပါတယ်ဒီအရေးယူမှုတွေဟာအပြောင်းလဲကိုဖြစ်စေမယ်လို့ယုံကြည်တဲ့အကြောင်းလဲအောက်လွှတ်တော်အမတ် Elliot Angel ကပြောသွားပါတယ်
This measure would change that
It would limit U.S. military to military assistance with the Burmese military until we see progress in human rights and accountability.
ဒီမှာပြောင်းလဲဖြစ်စီမှာလူခွင့်ရေးအခြေအနေတွေတိုးတက်လာတာကိုမြင်ရသည်မြန်မာစစ်တပ်ကိုအမေရိကန်စစ်ဘက်ကအကူအညီထောက်ပံ့ပေးမှုတွေကန့်သတ်ထားပါမယ်။လူခွင့်ရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်တဲ့စစ်ဘက်နဲ့လူညုံတက်တွေကိုဗဏ္ဍာငွေကြေးဆိုင်ရာပြင်းထန်တဲ့အရေးယူမှုတွေနောက်ပြည်ဝင်ပိတ်ပင်တာတွေလုပ်ပါမယ်။နိုင်ငံတွင်းမှာပွင့်လင်းမြင်သာမှုဖြစ်အောင်အားပေးပါမယ်။မြန်မာကျောင်းမြတ်လုပ်ငန်းပိုင်းမှာစစ်တပ်ကဩစွာလွှမ်းနေတာတွေကိုပြစ်မှတ်ထားပြီးပြည်ရင်ပြောင်းလဲလုပ်ဖို့တွန်းအားပေးပါမယ်။လူမျိုးနွယ်စုလိုက်ရှင်းလင်းမှုတွေဖြစ်နေတယ်ဆိုတာအပြင်ဘလောက်တိုင်းတာထိဖြစ်ဖြစ်ခဲ့တယ်လဲဆိုတာကိုနိုင်ငံခြားရေးဝန်ကြီးအနေနဲ့ဆက်စစ်သုံးသပ်ရပါလိမ့်မယ်
။လူခွင့်ရေးစံနှုန်းပွင့်လင်းမြင်သာမှုသဘောပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်မှုစတဲ့ဒီနိုင်ငံတကာစံနှုန်းတွေနဲ့ညီညွတ်တဲ့လုပ်ငန်းကုမ္ပဏီတွေကိုစည်းရင်းပြုစုခြင်းအဖြစ်အယက်သားအစုရနဲ့အယက်အဖက်အဖွဲ့တွေဘက်ကဒီမြန်မာကျောင်းမြတ်လုပ်ငန်းပြုပြင်ပြောင်းလဲဖြစ်ဖို့ကြိုးပမ်းတွေကိုလည်းအားပေးသွားမယ်လို့အဲ့ဒီဥပဒေကြမ်းမှာဖော်ပြပါရယ်။1982နိုင်ငံသားအဲ့ဥပဒေကိုပြန်လည်ပြင်ဆင်ရေးအပါဝင်ရွန်ဂျာကြက်တဲကိုဖြစ်ရှင်းရေးအတွက်ရတားစုအနေနဲ့သူစွမ်းဆောင်နေသူတွေလှုပ်ဆောင်ဖို့ကိုလည်းတိုက်တွန်းထားပါတယ်။အမေရိကန်ကာကွယ်ရေးအဲ့ဥပဒေမှာပြင်ဆင်ချက်တွေကို22တိုင်းလွှတ်တော်ကဆုံးဖြတ်လို့ရှိပြီးတော့အခုနောက်ဆုံးမြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ကတော့ထက်လွှတ်တော်မှမဲခွဲဆုံးဖြတ်ပြီးတည်ပြုပေးရမှာဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံကြီးကော်မတီမှာပဲပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းတုန်းကလည်း2018မြန်မာနိုင်ငံဆိုင်ရာအဥပဒေမူကြမ်းကိုတည်ပြုထားပြီးတော့ဥပဒေဖြစ်ပြဋ္ဌာန်းဖို့အတွက်အထက်နဲ့အောက်လွှတ်တော်တွေမှာမဲခွဲကြရမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂတ်စ်လတည်းရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်း30လောက်ဆင်းနစ်တိုက်ခိုက်ခဲ့တဲ့အာဆာအစိုးရအုပ်စုကိုလိုက်လံရှင်းလင်းတဲ့နေရာမှာမြန်မာစစ်တပ်ကလူခွင့်ချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ပြီးတော့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အဆင့်ထိရောက်ခဲ့တဲ့ကြောင်းအမေရိကန်ပါဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူခွင့်အဖွဲ့တွေကဆက်ဆဲထားပြီးတာဝန်ရှိသူတွေကိုလည်းဖော်ထုတ်အရေးယူဖို့တိုက်တွန်းနေကြတာပ
ါ။ကိုသားညွန့်ပြောပြသွားတာဖြစ်ပါတယ်။အခုတော့စီးပွားရေးဇုံသစ်တစ်ခုတည်ထောင်မဲ့သတင်းကိုလည်းပြောပြခြင်းပါတယ်။တရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မဲ့စီးပွားရေးဇုံတစ်ခုကိုမူဆယ်မှာတည်ထောင်ဖို့စီစဉ်ဆောင်ရွက်နေပြီလို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနဒုဝန်ကြီးကပြောကြားလိုက်ပါတယ်။တိုက်ပွဲတွေနဲ့နေမီမတီမငိမ့်ဖြစ်နေတဲ့အဲ့ဒီဒေသမှာအခုလိုစီးပွားရေးဇုံတစ်ခုလှုပ်ဆောင်ဖို့ကစိန်ခေါ်မှုတွေအများကြီးရှိနိုင်တယ်လို့ထောက်ပြသူတွေရှိနေပါတယ်။ VOA မြန်မာပိုင်းသတင်းတော့ကောင်းဆန်ဟင်းကသတင်းပေးပို့လာတာပါ။
ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကနေပြီးတော့မှလောက်ခဲ့တဲ့စီးပွားကုသရေးဝန်ကြီးဌာနရဲ့တနင်္ဆာလှုပ်ဆောင်မှုတွေပြည်သူကိုရှင်းလင်းပြောဆိုတာမှာဒုဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဘလို့ကြောင့်မူဆယ်ဒေသကိုရထားရသလဲဆိုတာနဲ့ပတ်သက်လို့ဦးအောင်သူကအခုလိုရှင်းပြခဲ့ပါတယ
်။လက်ဆက်မှာကုသရေးဝန်ကြီးပုံကေမှုလုပ်နေတဲ့နေရာ၅နေရာလို့ရှိပါတယ်။အာကွင်းစစ်ပြီးတော့မှဒီကောင်းလေးလား။ကောင်းလေးလားတဲ့ခါမှာလေးလားနဲ့ကတ်တော့ကျွန်တော်လက်ဆက်တစ်ချက်မှာဘယ်နေရာမှာလို့အစီအစဉ်ဖြစ်လဲဆိုတော့လိုက်ချင်ပါတယ်။အဲ့ဒီကတော့အဲ့ဒီနေရာမှာနေရာနဲ့ဒါပမာဆုံးဖြစ်နိုင်ရည်ရှိတာတော့ကိုယ့်ဘက်မှာရွှေလီတွေးပြီးပေါ့နော်ဒီဘက်မှာကျွန်တော်က90ပေါ့လေအဲ့ဒီအပိုင်းမှာကျွန်တော်တို့လုပ်ဖို့ဆိုတော့မှကျွန်တော်တက်တက်ပြီးကျွန်တော်ညာထားပါတယ်
ဒီစီမံကိန်းဟာနှစ်နိုင်ငံပိုင်တဲ့နေမျိုးတွေပေါ်မှာတိဆောက်သွားမှာဖြစ်တယ်လို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအောက်မှာလှုပ်ဆောင်သွားမှာဖြစ်တယ်လို့ဦးအောင်သူကဆိုပါတယ
်ကျွန်တော်တို့ဒီရွှေလီဘက်ခြမ်းရဲ့မြန်မာဘက်ခြမ်းရဲ့ပါဒီဘောရတကူခွာပြီးတော့ကိုယ်စုံစုံပြောတာအစုံလေးတစ်ခုထောက်ပါမယ်အဲ့ကိုယ်စုံလေးရဲ့ဆက်ဆံမှုမှာတရုတ်ဘက်ကတော့တို့ရဲ့ချမ်းမှာဆက်မှုစုံ၅ခုကျွန်တော်လုပ်ထားပါတယ်အဲ့တော့ကျွန်တော်တို့ချမ်းမှာလည်းကျွန်တော်တို့လည်းအအနေဆုံးဆက်မှုစုံ၅ခုတော့ပြောင်းချင်တယ်ကြောက်တို့ကျွန်တော်တို့စီးပွားရေးလုပ်ငန်းရှင်တွေကိုEOI လို့ခေါ်တဲ့ Expression of Interest ကိုကျွန်တော်ခေါ်ထားပါတယ်အဲခေါ်ထားပြီးတဲ့ခါကျတော့သူတို့ရဲ့ Intention ကိုဒီလိုမှကျွန်တော်တို့ဘက်ကလည်းကိုယ်စုံနဲ့အဲ့ခါကျလို့ရှိရင် preliminary လို့ခေါ်တဲ့ဒီဆက်ဆက်ဆုံးတွေကိုထူထောင်ဖို့အတွက်ဆောင်ရွက်တော့ဖြစ်တယ်
လက်ရှိမူဆယ်ဒေသမှာတော့နေမီမအေးချမ်းမှုတွေရှိနေတာပါမူဆယ်မြို့ကခွာညိုရောင်းဝယ်ရေးလုပ်ငန်းပိုင်ရှင်ဦးဆိုင်ခင်မောင်ကတော့နှစ်နိုင်ငံကုန်သွယ်မှုဟာတစ်ဖက်ဆောင်နဲ့ကုန်သွယ်မှုဖြစ်နေတဲ့အတွက်အခုလိုစီးပွားရေးဆုံတိစောက်ချင်းကနိုင်ငံအကျိုးစီးပွားနဲ့တက်ဆိုင်နေတယ်လို့သုံးသပ်ပါတယ
်လက်ရှိအခြေအနေရရပြောရမယ်ဆိုရင်တော့ဟောပါပေါ့လေနော်နေမီလုံခြုံရေးပေါ့နေနော်အဲ့ဒါကတော့ထားတော့ဒီဗီဇာပဲမကောင်းဘူးအဲနောက်ကျွန်တော်တို့ကဒီငွေကြေးခန်းစီအပိုင်းမှာကျတော့မညီမျှမှုတားကြီးမားနေတယ်တေဝီရငွေကြေးရခိုင်မှာတော့ပမာပြရကျွန်တော်တို့ကျင်းငွေရတာဖောင်းပွားအဲ့လိုအနေထားတွေနောက်ပြီးတော့စီးပွားရေးအရာမညီမျှမှုတွေပါလေနော်တပည့်ဆောင်တဲ့ကုံတွယ်မှုပုံစံမျိုးဖြစ်နေတဲ့အနေထားမှာတော့အလုံးပြည်နေတဲ့အတိုင်းပဲလေနော်ကိုဖက်ကဟိုဟာပို့ပို့ကုန်လို့ပါမှမမေရရမရှိသေးနဲ့သူတုံးတွင်းကုန်ပြီးတော့ပဲအားထားနေရတဲ့အနေအထားရှိနေရတယ်။အဲ့ဒီအနေအထားမျိုးကြတော့ဒီတိုင်းပြည်ရဲ့ဒါစီးပွားရေးကဘယ်လိုမှဟိုခိုင်မာလာမှုရှိမှာမဟုတ်ဘူး။ငွေကြေးရလည်းဒီတိုင်းပဲခိုင်မာမှုရှိလာမှာမဟုတ်ဘူး။ အဲ့တော့ဒါဒီမူဆယ်အနေနဲ့ပြောရမယ်ဆိုတော့ဒါဒီမူဆယ်အပိုင်းမဲ့ကွက်ကွက်လေးကြည့်လို့မရလေတော့ကျွန်တော်ဆိုကျွန်တော်ဒီစီပွားရေးစနစ်နိုင်ငံရေးစနစ်အားလုံးကတည့်ရောက်နေတာပဲ
မူဆယ်မှာတော့စီပွားရေးလုပ်ငန်းတွေပြန်လည်လည်ပတ်နေပြီမဲ့နေမီမအေဂျင့်သေးလို့ကြီးလက်စာစာအလုပ်လုပ်နေရတယ်လို့လည်းသူကဆက်ပြောပါတယ်မြန်မာတရုတ်ကုန်သွယ်ရေးစခန်း၄ခုရှိပြီးမိုင်းလာနေစေကုန်သွယ်စခန်းကိုတော့ရှားသားစေဖြစ်ပါတယ်ကုန်သွယ်စခန်းတွေတဲ့အကြီးဆုံးဖြစ်တဲ့မူဆယ်၁၅မိုင်ကုန်သွယ်ရေးဆောင်ကိုတော့1998ခုနှစ်မှာစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ယူအမေရိကန်တန်ကကြာသပတေးနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုဆက်ပြီးနားဆင်ရမှာကရကြေးဥပဒေဘာကြောင့်ပြင်ဆင်သင့်တယ်လဲဆိုတာကိုကြည့်ရအောင်ပါ NLD အစိုးရတက်လာပြီးနောက်ပိုင်းပြန်လဲပြင်ဆင်ထားတဲ့ရကြေးဥပဒေမှာတိုးတက်ပြောင်းလဲမှုတွေရှိခဲ့ပေမဲ့ရှင်းလင်းမှုမရှိတဲ့အစည်းအဝေးတွေလူမှုပါဝင်မှုမရှိတဲ့အာဏာရှင်စနစ်အုပ်ချုပ်ရေးစနစ်တွေရှိနေသေးတာကြောင့်နောက်ထပ်ပြင်ဆင်မှုတွေလုပ်ဖို့လိုအပ်နေသေးတယ်လို့အရက်ဖက်အဖွဲ့အစည်းတချို့ကဝေဖန်လိုက်ပါတယ်။ရကြေးဥပဒေကိုလက်တွေ့အသုံးချတဲ့နေရာမှာပြဿနာတွေအငင်းပွားမှုတွေရှိနေသေးတာကြောင့်2020ရွေးကောက်ပွဲမတိုင်ခင်ပြန်လည်ပြင်ဆင်သင့်တယ်လို့ ACDD ခေါ်ဒီမိုကရေစီဖွံ့ဖြိုးရေးလှုပ်ရှားမှုကော်မတီကတိုက်တွန်းလိုက်တာပါ။ VOA သတင်းတော့ကိုဇော်ထက်ကတင်ပြမှာပါ။
2012ကအတည်ပြုခဲ့တဲ့ရကြေးဥပဒေလိုခေါ်တဲ့ရက်ကွက်တို့မှကြွေးရအောင်စုအုပ်ချုပ်ရေးဥပဒေမှအာဏာရှင်စံတဲ့အုပ်ချုပ်ဆောင်ရွက်မှုတွေရှိခဲ့ကြကြောင်း NLD အစိုးရတက်လာပြီးနောက်ပိုင်းတတိယအကြိမ်ပြင်ဆင်မှုတွေလုပ်ခဲ့ပါတယ်ဒီလိုပြင်ဆင်ခဲ့ပေမဲ့လူမှုပါဝင်မှုမရှိတဲ့အုပ်ချုပ်ရေးစနစ်ဒီမိုကရေစီနည်းကြရွေးကောက်ပွဲတစ်ခုရဲ့အခြေခံမူတွေကိုပြက်ပြယ်စေတဲ့အကြောင်းအရာတွေဆက်ပြီးပါဝင်နေကြကြောင်းလွှတ်တော်အနေနဲ့ရကြေးဥပဒေကိုထပ်ပြီးပြင်ဆင်သင့်တယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့လှုံ့ဆော်စည်းရုံးရေးမှူးဒေါက်တင်စာရှင်းလင်းကြီးကပြောပါတယ
်ကျွန်တော်မြန်မာနိုင်ငံမှာအထူးရေးကောက်ပွဲဟာအသက်18နှစ်ပြည့်ကနေပြည်ခွင့်ရှိရဲဆိုတော့အခြေခံဥပဒေမှာဟောပြချမ်းပေးထားတယ်ဒါပေမဲ့အဲ့ဒီကြာချမ်းချက်တွေနဲ့ဆန့်ကျင်သွားပဲထူးဆန်းသွားပဲကျွန်တော်ဒီကိဒီတန်ရအဆင့်ကိုယ့်ရဲ့ရဲ့ရွာအဆင့်လောက်တဲ့ရွေးကောက်ပွဲပို့သိငယ်တဲ့ရွေးကောက်ပွဲဒီမှာတော့လူတိုင်းကိုမဲပေးခွင့်လောက်မပေးထားပဲနဲ့တအိမ်တယောက်အိမ်တော်ဦးကြီးဆိုတာမျိုးဖြစ်ပေါ်နေခဲ့တယ်ပေါ့နော်ကို့အိမ်တော်စုထဲမှာဒီလူကြီး10ဦးရှိနေတောင်မှအသက်18နှစ်ကြီးပြီးသူ10ယောက်ရှိနေတယ်ဆိုရင်တော့တယောက်ပဲမဲပေးခွင့်တော့ဒါရဲ့ရွာထဲမှာနေထိုင်နေတဲ့ဒီလူရဲ့ကိုယ်စားပြုမှုရောကျသွားစေရဲ့အဲရွေးကောက်ပွဲဖြစ်နေတဲ့ရွေးကောက်ပွဲအစစ်မှန်ဒီမိုကရေစီကရွေးကောက်ပွဲလို့ပြောလို့မရနိုင်ဘူးပေါ့နော်ဒီကတော့မလို့ဒီလူတိုင်းနဲ့ပြည်တွင်းကမဖြစ်မနေဒါပြတ်ဆဲရမယ်နောက်အခြေခံဒီတန်ရအစီအစဉ်ကောက်ပွဲဒီမှာလူတိုင်းကမဲပေးခွင့်ရှိရမယ်ဆိုရဲ့ဒီချန်နယ်ကျွန်တော်တိုက်တွန်းတာပ
ါရဲချေးဥပဒေက2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာအသက်ဝင်လာတာဖြစ်ပြီးဒီဥပဒေကိုအကောင့်တဘောအုပ်ချုပ်ရရဲ့ဌာနကတမတော်ကထိန်းချုပ်ထားရဲ့ပြည်ထောင်ဝင်ကြီးဌာနအစိပ်ပိုင်းဖြစ်တဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဖြစ်တာကြောင့်စစ်တပ်ကိုတောင်းခံနေရတဲ့ရွေးကောက်ပွဲသာဖြစ်တယ်လို့ဒေါ်တင်စာရှင်းလင်းကဆက်ပြောပါတယ
်။ရက်ကြီးအဆင့်အုပ်ချုပ်ရေးမှုတွေကိုတောင်းဝင်ခံဖို့ပေါ့နော်။တောင်းဝင်မှုတောင်းဝင်ခံဖို့ကဘယ်လိုသွားနေရလဲဆိုပြည်သူကိုသွားရတာမျိုးမဟုတ်ပဲတောင်းဝင်မှုတောင်းဝင်ခံဖို့ကမြို့နယ်အဆင့်တွေ၊ခရိုင်အဆင့်တွေကိုတောင်းဝင်ခံရတဲ့ပုံစံတန်းကိုပေါ်ပေါက်စီတယ်။အဲ့ဒါကိုဒီနေ့အဖေကိုကျွန်တော်တို့နေ့စဉ်ရေးခဲ့ပြလိုက်ရတဲ့အုပ်ချုပ်ရေးမှုတွေကရေကောက်ပေးလိုက်ရတဲ့ပြည်သူတောင်းဝန်ခံတာမဟုတ်ပဲနဲ့ပြည်ထောင်စုလောက်အောက်ခံပြည်ထောင်စုရဲ့ခန့်အပ်ချက်ဝန်ထမ်းတွေတကယ်လို့လည်းအစင်းနဲ့ခရိုင်အစ်စ်အုပ်ချုပ်ရေးမှုတွေကိုတောင်းဝန်ခံရတယ်ဆိုတာရှိနေတယ်။အဲ့တော့ဒါကိုဒီနေ့အဖေပြည်ထောင်စုဆိုတာဒီကာကွယ်ဦးစီးချုပ်ကနေနာမည်ဆင်းရှင်သွင်းတဲ့ပုဂ္ဂိုလ်ကအဆောင်နေရတဲ့ဝန်ထမ်းဖြစ်နေတယ်။အဆုံးစုံဆုံးဆက်ချင်နေဆိုရင်တော့ကျွန်တော်ကနေ့စဉ်ဒါကိုတောင်းဝန်ခံရတဲ့အုပ်ချုပ်ရေးပုံစံလက်ရှိမှာဖြစ်နေတယ်လို့ပြောလို့ရတယ်။
ရကြေးဥပဒေပြင်ဆင်ဖို့ကြိုးပမ်းဆောင်ရွက်နေတဲ့အဖွဲ့ဖြစ်တဲ့ရကြေးရပ်ပတ်ပူးပေါင်းအဖွဲ့ကို2016မှာဖွဲ့စည်းခဲ့ပြီးအဲ့ဒီအဖွဲ့မှာဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီအပါအဝင်ညီညွတ်ချင်းမြန်မာအဖွဲ့နဲ့အဖွဲ့ပေါင်း10ဖွဲ့ပူးပေါင်းဆောင်ရွက်နေရဖြစ်ပါတယ်။ဒီလအတွင်းထုတ်ပြန်ခဲ့တဲ့ရကြေးဥပဒေပြင်ဆင်ရေးသုံးသပ်ချက်စာတမ်းနဲ့ပတ်သက်လို့ညီညွတ်ချင်းမြန်မာအဖွဲ့ရဲ့ညွှန်ကြားမှုဦးအောင်မျိုးမင်းကအခုလိုရှင်းပြပါဗ
ျ။ဟုတ်ကဲ့ရကြေးဥပဒေကကျွန်တော်တို့ရဲ့အခြေခံလူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့တကယ်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်တယ်။ဘာကြောင့်လဲဆိုတော့ရကြေးတွေကကျွန်တော်တို့ရဲ့ရွာအတွင်းမှာလူထုနဲ့အတီးတွေ့နိုင်ဆုံးလူထုရဲ့လုပ်ငန်းတာဝန်မှာပို့ပြီးတော့အရေးကြီးတဲ့ဖြစ်တဲ့အတွက်လူထုတွေရဲ့ဆန္ဒနဲ့ရွေးချယ်တင်မြှောက်သောဒီမိုကရေစီသဘောတရားတွေဒီမိုကရေစီကျင့်သုံးနေကျင့်သုံးမှုအများလိုအပ်ပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်ဒီလိုမျိုးအောက်ခြေမှာဒါတွေကိုစနစ်တကျကျင့်သုံးတဲ့စနစ်ကောင်းရှိမှကျွန်တော်တို့ကအထက်အဆင့် ဒီနဲ့တိုင်းစင်ပြီးလို့ရှိရင်အစိုးရအစင်ထီကိုဒီမိုကရေစီအုတ်မြစ်ပြီးချသွားနိုင်မှာဖြစ်ပါတယ
်။ရဲကြီးပူးပေါင်းအဖွဲ့အနေနဲ့ရဲကြီးဥပဒေပြင်ဆင်ရေးအပါအဝင်တက်ဆိုင်တဲ့ဥပဒေတွေပြင်ဆင်ဖို့လှုပ်တော့ကိုလည်းတိုက်တွန်းထားသလိုအထွေထွေအုပ်ချုပ်ရေးဦးစီးဌာနပေါ်စစ်တပ်ထိန်ချုပ်မှုစွန့်လွှတ်ဖို့ရဲသားတာဝန်ရှိမှုကိုခွင့်ပြုပေးဖို့တောင်းဆိုထားပါတယ်။ရွေးချယ်လိုက်တဲ့အုပ်ချုပ်ရေးမှုတွေကိုလည်းပြည်သူတွေပြန်လည်ဖြုတ်ချပိုင်ခွင့်ရှိမဲ့လုံခြုံလုံခြုံစံတတ်မှတ်ချက်တွေရှိဖို့ရဲဘက်အဖွဲ့အစည်းတွေကတောင်းဆိုနေကြတာဖြစ်ပါတယ
်။ view in not go ဇော်တက်ဖြစ်ပါတယ်။မြန်မာပြည်သတင်းကနေပြီးတော့နိုင်ငံထိုင်းနိုင်ငံဘက်ကအဖမ်းဆီးသတင်းတပုတ်ကိုလည်းပြောပြခြင်းပါတယ်ထိုင်းနိုင်ငံချာချင်းဆောင်ပြည်နယ်ခေါ်ရန်ခရိုင်ကမြန်မာနဲ့လာဝအလို့သမားတရာကျော်အလုလုနေတဲ့လျှက်စစ်ပစ္စည်းဆိုင်ရာဒီပစ္စည်းအဟောင်းတွေကိုပြန်လည်တန့်စင်တဲ့ဝေးမိုင်ဒတ် recycling company ပိုင်ဆက်ယုံကိုထိုင်းရဲတွေကမေလ23ရက်နေ့ကစီးနှင်းပြီးအလို့သမားတွေကိုဖမ်းဆီးသွားပါတယ်အဲ့ဒီဆက်ယုံမှာအလုလုနေတဲ့မြန်မာတွေကိုနေရပြန်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်အကြောင်းစုံကိုတော့ VOA သတင်းနောက်မေးမှာကပြောပြမှာပ
ါကွန်ပျူတာနဲ့လျှက်စစ်ဆိုင်ရာ toxic စိတ်တွေဖြစ်စေနိုင်တဲ့လျှက်စစ်သုံးပစ္စည်းအဟောင်းတွေထည့်ထားတဲ့ကုန်လောင်ရောင်တွင်းမှာမြန်မာနဲ့လာအိုနိုင်ငံသားအလုသမားတရာကျော်ကအဲ့ဒီပစ္စည်းတွေကိုကင်တွယ်စီကျော်တန့်စီနေကြတဲ့အလုတွေကိုခိုင်းစေခံရတာပါဒီစိတ်ယုံမှာအလုလုနေကြတဲ့မြန်မာနိုင်ငံသားတွေကိုခြံဝင်းထဲကနေအပြင်ထွက်ခွင့်မပေးဘဲစီကန်းနေတင်းကျပ်ထားတဲ့စိတ်ယုံလည်းဖြစ်ပါတယ်ဒီစိတ်ယုံကနေထွက်ပြေးဖို့အလုသမားတွေစူးစမ်းခဲ့ကြတာတွေလည်းရှိခဲ့ပါတယ်ကျမ်းမာရေးနဲ့မညီညွတ်တာကြောင့်ဒီစက်ရုံကိုပိတ်ပစ်နိုင်ဖို့အတွက်ဒေသခံတွေကနေတိုင်ကြားရာကနေထိုင်းရဲတွေကဝင်ရောက်စီးနှင်းခဲ့တာဖြစ်ကြောင်းမြန်မာလူသမားတွေကိုအကူအညီပေးနေတဲ့ AAC အလုသမားကူညီရေးအဖွဲ့ကကိုရဲမင်းကပြောပြပါတယ
်စက်ရုံကလည်းခိုးလုံနေတဲ့ပုံစံလိုလိုကဲတော်ထဲမှာသူကဧကကျေကြီးထဲမှာလူသမားတွေကိုလည်းပိတ်ထားတဲ့ပုံစံမျိုးအပြင်လောကနဲ့ဆက်သွယ်ဖြတ်ထားတာဟုတ်တယ်ဟုတ်တယ်မှာဆိုလိုတာကတော့ဒီကျွန်တော်တို့ MOU agency တွေနည်းနည်းနဲ့လည်းဟိုမိမိအလုသမားပို့ဆောင်ရေးကိုပဲဥတည်ချက်မထားဘဲနဲ့ဒီစက်ရုံတွေမှာဘလို့အနေနဲ့ရှိတယ်ဆိုတာလည်းကိုပို့မဲ့လူသမားရဲ့ဟိုကျမကြီးဒီအခက်ခဲတွေတော့လေကြိုးပြီးတော့ပို့တင်တာပေါ့နော်ကျွန်တော်ကတော့အဲ့ဒီပိုင်းလေးတော့ပြောခြင်းလေ
ထိုင်းလူမျိုးတွေကတော့ဒီလုပ်ငန်းဟာကျမကြီးထိခိုက်ပြီးကြာကြာကင်တွယ်တဲ့သူတွေဟာအနေရရှိတဲ့ဆွန့်ပစ်ပစ္စည်းတွေကနေရလာနိုင်တဲ့ဓာတ်ပေါင်းတွေကြောင့်ကင်ဆာနဲ့အဆုတ်ရောဂါဖြစ်ပွားမဲ့အနေရရှိတယ်ဆိုပြီးဒီစက်ယုံမှာမလောက်ကြဘူးလို့လည်းဆိုပါတယ်စက်ယုံတွင်းကအသုံးပြုပြီးသားလျှက်စစ်ဆွန့်ပစ်အမိုက်တွေကိုတပ်ဆင်တာကြောင့်တဘာပောင်ဝင်းကျင်ထိခိုက်နေတယ်ဆိုပြီးစက်ယုံကိုရက်30ပိတ်လိုက်ကြောင်းထိုင်းရနာပိုင်းတွေကဆိုပါတယ်ပိုင်ရှင်ဖြစ်တဲ့ဟောင်ကောင်နိုင်ငံသားကိုလည်းလိုအပ်တဲ့စစ်ဆေးမှုတွေထပ်လုပ်မယ်ဆိုပြီးရဲဘော်ချုပ်ကြီးဝီရာချန်းကသတင်းတောက်တွေကိုထုတ်ဖော်ပြောဆိုသွားပါတယ်။အရင်တုန်းကတော့ဒီစက်ရုံကနေထွက်ပြေးဖို့အတွက်မြန်မာတွေစူးစမ်းခဲ့တဲ့ဖြစ်ရပ်တွေလည်းရှိခဲ့ဘူးပါတယ်။သူတို့ကိုပို့ဆောင်ခဲ့တဲ့ကုမ္ပဏီတွေကအလုပ်ကောင်းရမယ်၊ရဲစစ်ပစ္စည်းစက်ရုံမှာလုပ်ရမယ်ဆိုပြီးတော့ခေါ်ခဲ့ရကနေအမိုက်တွေတန့်စင်တဲ့စက်ရုံကိုရောက်ခဲ့ရတာကြောင့်အလုပ်သမားရဲ့အဖွဲ့အစည်းတွေကိုကူညီတောင်းခဲ့တာတွေလည်းရှိခဲ့ပါတယ်။အလုပ်သမားတွေရဲ့ပြောပြချက်အရအဲ့ဒီစက်ရုံမှာညဘက်တွေမှာထပ်မပြေးနိုင်ဖို့အတွက်လျှက်စစ်တွေလွှတ်ထားတယ်လို့လည်းသိရတဲ့အတွက်ထပ်ပြေးဖို့အတွက်ကြောက်လန့်နေခဲ့ကြတယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံမှာတော့တဘာဝပါဝင်ချင်းထိခိုက်ပျက်စီးမှုတွေနဲ့လူတွေရဲ့ကျန်းမာရေးထိခိုက်နေတယ်ဆိုပြီးဒေသခံတွေကတိုင်ကြားတာမျိုးတွေရှိရင်ထိုင်းရနာပိုင်တွေကအရေးယူလို့ရှိပါတယ်။ဒီစက်ရုံတွေမှာအလုပ်လုပ်ကြတဲ့မြန်မာတွေဟာသူတို့ကျန်းမာရေးအတွက်အကာအကွယ်သုံးပစ္စည်းတွေမပါဘဲအလုပ်လုပ်ကင်နေကြတာဖြစ်တယ်လို့လည်းအလုပ်သမားရေးဆောင်ရွက်နေသူတွေကဆိုပါတယ်။ဒီစက်ရုံကအလုပ်သမားတွေအတွက်ဘာတွေလှုပ်ဆောင်ပေးနိုင်မလဲဆိုတာသိရှိဖို့မြန်မာတန်ရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
။ထိုင်းအခြေစိုက် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်နေဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိတ်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာရိတ်တာမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသပတေးနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ1925 32တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကန္တဥောင်ခင်ရဲ့မြန်မာရေးသုံးသပ်ခြင်းနဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အဲ့ဒီအပြင်ကျွန်တော်တို့ဒီလူငယ်ကဏ္ဍအတွက်နဲ့ပတ်သက်ပြီးတော့မြေတောင်မြောက်ပေးရအဲ့လိုများရှိတယ်ဒီနောက်ထပ်ခွင့်ကြုံတွေ့ရတဲ့အခါကြောက်လို့ရှင်ဒီလိုမျိုးပညာတေတယောက်နေနေဆ
က်တိုင်းရင်တာဒေတာတွေမှာဖြစ်ပျက်နေတဲ့အခြေအနေတို့ကိုတိုင်းရင်သတင်းလွှာနောက်အဲ့မှာတင်ဆက်တဲ့ကအပြည့်စုံကိုကြားပါမယ်အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ထပ်ဆောင်ကာကွယ်ဆေးနှစ်မျိုးထိုးပေးနေတဲ့အကြောင်းကိုတင်ပြထားပါတယ်ဂျပန်အိုးနှောက်ရောင်နဲ့အသေးရောင်အတဝါဘီကာကွယ်ဆေးအရင်ကမထိုးနိုင်ခဲ့သူတွေအတွက်မြန်မာနိုင်ငံမှာအခုပြန်ပြီးထပ်ဆောင်ထိုးပေးနေတာမို့အများဆုံးသွားထိုးသင့်တယ်လို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်ဒီအကြောင်းကလေးအတူကူနဲ့ဆေးတက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคปมอกดร.สวัสดิ์ครับကျွန်တော်တို့ဒီကလေးငယ်တွေကာကွယ်ဆေးထိုးတဲ့နေရာမှာဒီမထိုးပစ်ခဲ့တဲ့အတွက်ပေါ့เนาะဒီလိုအပ်ချက်ရှိတာကိုပြန်ပြီးတော့ဒီဖြည့်ဆည်းဖို့ဒီထပ်ဆောင်ကာကွယ်ဆေးထိုးမဲ့အစီအစဉ်တွေရှိတယ်လို့ကြားပါတယ်ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးစပြီးတော့ရှင်းပြပေးပါလားဆရာ
ကာကွယ်ဆေးထိုးပုံမှန်ကာကွယ်ဆေးထိုးအစီအစဉ်တွေကတော့တခြားလုပ်ပေးနေတာပေါ့เนาะအဲ့လိုပဲဒီအထူးကာကွယ်ဆေးထိုးအစီအစဉ်တွေရှိပါတယ်ဥပမာပြန်ဆိုပြီးခဲ့2019နောက်ဆုံးလာဒီမှာထိုးတဲ့ဂျပန်ဥနောက်ရောက်စုလိုက်ကြုံလိုက်ကာဝယ်ဆေးထိုးတော့ပေါ့နော်အခုလောလောဆယ်တော့ကျွန်တော်တို့ဒီထိုးချက်ကာဝယ်ဆေးထိုးစီစဉ်နေတဲ့ထပ်ဆောင်ကာဝယ်ဆေးထိုးရပေါ့နော် catch up destination ပေါ့ဆိုတော့ရင်းနှီးမှာထိုးပြစ်လိုက်တဲ့ကလေးတွေကိုပြန်ထိုးပြီးတဲ့စီစဉ်တစ်ခုကိုအခုလောဆောင်နေပါတယ်တစ်ခုကတော့ဒီဂျပန်ဥနောက်ရောက်ကာဝယ်ဆေးပြန်လည်ထိုးနှံပေးခြင်းပေါ့နောက်တစ်ခုကတော့တဲအောင်သွားမှပြီးကာဝယ်ဆေးအဲ့လိုထပ်ဆောင်ထိုးနှံပေးခြင်းပေါ့နော်အဲ့ဒါလည်းဒီခုလောကဲ April May June July ပေါ့နော်လေးလမှာလည်းလောက်ဆောင်ပေးနေပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီဂျပန်ဥနယောကကွယ်ဆေးနဲ့စပြီးတော့ပြောအောင်ဆရာဘာကြောင့်မလို့အရင်တော့မထိုးပြဖက်နဲ့ဒီကြံခဲ့တဲ့လူတွေရှိခဲ့ရတယ်ဆရာ
ဂျပန်ဥနယောကကွယ်ဆေးကကျွန်တော်တို့2019ပုံကံနီးမှာပေါ့နော်စုပြုံလိုက်ပေါ့နော်ဆိုတော့ကုလားနေတော့15နှစ်အထိဂျိုင်းပြုံတိုင်းတာနဲ့ထိုးပေးခဲ့ပါအဲ့ဒါတော့ဘာကြောင့်ထိုးလဲဆိုကျွန်တော်က2018 January ကစပြီးတော့အဲ့ကောလာခရီးတိုင်းတော့ပုံမှန်ထိုးပေးတဲ့ကာဝယ်ဆေးကမှထိုးပေးနေပြီ။အဲ့တော့ဖြစ်ချင်တော့ဒီ2019ကျောင်းကာဝယ်ဆေးထိုးပြီးစီစဉ်မှာတချို့ကလေးတွေဟိုကာဝယ်ဆေးနဲ့တကယ်တော့ဒိုင်ရိုက်သက်ဆိုင်တာမဟုတ်ဘဲနဲ့ဒီပြင်ယောဂရင်းနဲ့ကွယ်လွန်တာရှိပါတယ်။အဲ့ခါကျတော့နည်းနည်းလေးစိုးရိမ်မှုကလွန်ခဲ့သွားတော့ပေါ့နော်။ဆိုတော့ကျန်းမာရေးဝန်ထမ်းဘက်ကလည်းစိုးရိမ်နေ၊ဒီမားရဲ့ဘက်ကလည်းစိုးရိမ်နေ။အဲ့တော့အဲ့ဒီစုပြုံလိုက်ကာဝယ်ဆေးထိုးစီမံချက်ကအဲ့တော့ခုနှစ်နှစ်တာမှ9ရက်လုံးတော့ပဲထိုးပြပါတယ်။အရာရာတွေတော့မရအောင်ပေါ့နော်။ဆိုတော့တနည်းအားဖြင့်မမိုင်းမှရှိတယ်။9လနဲ့15နှစ်ကလေးတသားလောက်ကဂျပန်နိုင်ငံကဝယ်ဆေးကိုထိုးပြခဲ့တယ်။အဲ့ဒါကြောင့်မလို့ခုနကလွတ်ကျန်ခဲ့တဲ့ကလေးတသားလောက်ပေါ့နော်။ကျွန်တော်ကအခုပြန်ထိုးပေးနေပါတယ်။ဒီနောက်မှငွေရဲ့ကလေးပေါ့နော်။9လကလေးတွေကတော့ပုံမှန်တက်9လမှာဝတ်သက်ချိုက်တူတစ်ဖက်ထိုးတယ်ဂျပန်နိုင်ငံကတစ်ဖက်ထိုးတယ
်။ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဒီကာကွယ်ဆေးဘောနော်ဘယ်နေရာတွေမှာထိုးပေးမှာလဲဆရာ
ကြီးကျမရေဝန်ကြီးတန်တဲ့ဒီဒေတာခရိုင်းထိုးပေးနေတဲ့ဒေတာတို့အေးများရှိတဲ့တိုက်နယ်ဆေးရုံတို့ပြင်ဒီကရင်တရားထက်ဆေးရုံကြီးမှာလဲကျွန်တော်ကာကွယ်ဆေးထိုးပေါ့အငယ်ပုံမှန်ကာကွယ်ဆေးထိုးပေးတဲ့ဌာနတွေပြင်ကွယ်စည်းပြီးတော့ဆော့ပြပေးထားတယ်အဲ့တော့အဲ့နေရာတွေမှာထိုးပေးနေတော့မြေနယ်ဆေးရုံတွေရောတိုင်းဒေသကြီးခရိုင်ပြည်သူခရိုင်ဆေးရုံကရင်တရားထက်ဆေးရုံတွေရောဒီတန်တော့မိခင်ကကျမရေခဏအားလုံးငါတို့အေးလမ်းဆောင်ရှိတဲ့အင်းနဲ့စီမံချက်ကကျမရေဆရာတွေအားလုံးမှာတန်ထူပြနေပါအဲ့တော့ဒီအဲ့ထုတ်ပြတဲ့အစီအစဉ်ကဧပြီမေကျွန်ဇူလိုင်လေးလတုန်းကထုတ်ပြမှာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ဒီထုတ်ပြမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့နောက်ထပ်ကောဆရာပြောဖို့ရှိသေးလားဆရာရင
်ဟုတ်ကဲ့အဲ့တော့ဒီလေပေါ်တော့ဒီရပ်ပတ်တဲ့တော့တော့မထုတ်ဘူးပေါ့နော်ဒါကျွန်တော်တို့ကပြည်သူလူထုသိအောင်လုပ်ပေးရဲတို့ချက်ကဝယ်စီထူလုပ်ငန်းပေါ့နော် expanded program of immunization မြန်မာ Facebook မှာလည်းအဲ့ဒါကိုပြသပါတယ်အဲ့တော့ ဒီခုနပြောတဲ့နေရာဒေတာတွေမှာထုတ်လို့ရပါ
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကကြတော့ဆရာဒီအသေးရောအသားဝပီပိုးကာကွယ်ဆေးပါဆရာနော်ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်လို့ရော
အသေးရောအသားဝပီပိုးကအခုပုံမှန်ကာကွယ်ဆေးထုတ်အစီအစဉ်မှာဆိုရင်ကျွန်တော်တို့က၅လ၄လ၆လကလေးတွေကိုငါးမျိုးဆက်ကာကွယ်ဆေးထုတ်ပါတယ်အဲ့တော့အဲ့ထဲမှာငါးမျိုးဆက်ကာကွယ်ဆေးမှာအသေးရောဆက်ပါပြီးသွားပြီနောက်တစ်ချို့ပေါ်ဆေးရုံမှာမွေးတဲ့ကလေးတွေကိုဒီဆေးရုံပတ်ဝန်းကျင်မှာမွေးတဲ့လက်လန်းမီတဲ့ကလေးတွေဆိုလည်းမွေးပြီးကာစားအတွက်မှတစ်ခါထုတ်ပါတယ်အာပုံမှန်လုပ်နေတဲ့ဟာပေါ့နော်အခုကျွန်တော်ကဒီကက်ဆောင်းမှာဒီကက်ချပ်ပက်ဆင်နီလို့ခေါ်ပါတယ်အဲ့ဒါကတော့ရင်းတော့မရလိုက်တဲ့ကလေးလေးကိုပြန်ထူပြီးတော့ပေါ့အဲ့တော့အဲ့ဒီညာကတော့ဘယ်လိုလဲဆိုလို့ရှိရင်2017ခုနှစ်ဒီပြလာပေါ့နော်2017ဒီပြလာကနေ2012နိုဝင်ဘာကမှဝေးခဲ့တဲ့ကလေးလေးအခုဆိုလို့ရှိရင်တော့ရင်းတော့ရှိပေါ့နော်6နှစ်ခွန်မီလောက်ရှိကြတယ်ပေါ့အဲ့ဒီကလေးလေးကိုကျွန်တော်တို့ကဒီခုနပြောတဲ့စူရဒေတာတွေမှာ၃ချိန်ပြန်ထုတ်ပြီးမှဖြစ်ပါတယ်။ဆိုတော့ပထမဆုံးတစ်ချိန်နောက်တစ်လနေတစ်ချိန်နောက်ထပ်၅လနေတစ်ချိန်နော်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဘာကြောင့်မလို့အခုလိုကာလအတွင်းမှာမွေးခဲ့တဲ့ကလေးတွေကိုအခုလိုဒီပြန်ထုတ်ပြီးလိုအပ်ရတယ်ဆရာကြီ
းဘာလို့ဒီကလေးလေးကိုပြန်ထုတ်ပြရလဲဆိုလို့ရှိရင်ကျွန်တော်ကဒီ2017ဒီပြန်လာအဲ့နောက်ပိုင်းပေါ့နော်ဆေးထူးတဲ့အချိန်မှာလည်း2012ဒီမလာလောက်ကမှာတဲရောက်သွားပါပြီကဝင်လေးပြတ်သွားပါတယ်။အဲကြောင့်မို့အဲ့ဒီချိန်မှာမထိုးပြစ်လိုက်ပါဘူး။ဆိုတော့အဲ့ဒီမတိုင်ခင်ကလည်းကျွန်တော်က၅လ၄လ၆လတွေကိုအဲ့တော့က၅လ၄လမဟုတ်၃လခွဲ၅လခွဲ၃လခွဲပေါ့နော်။အဲ့ဒါတွေကျွန်တော်ကဘယ်လိုထိုးလဲဆိုရင်တဲရောက်ပြီးပြတ်ထိုးပြီးလက်တစ်ခါကဆုံးသွင်းတဲ့နာမည်ခိုင်းတဲ့ဘက်ကတဲရောက်ပြီးထိုးလဲဆိုတော့အဲ့ကလေးတွေကထိုးပြစ်တယ်။အဲ့လိုပဲ2012လုံမလာတော့ပိုင်းမှာလည်းငါးမျိုးချက်ဆိုတော့ထိုးပြီးတဲ့ခါကျတော့တရောက်ပြီးပါတယ်။ဒီတိုင်းမှာတော့ဈေးရောက်အောင်ခက်ခဲကြောင်မို့လို့အဲဒီမြို့သားပုံမှန်ကာကွယ်ဆေးထိုးစီမံချက်မှာ2017ဧပြီလမွေးတဲ့မြို့ပြော2012နိုဝင်ဘာလအတွင်းမွေးတဲ့ကလေးတွေမှာတရောက်ပြီးကာကွယ်ဆေးထိုးမပေးနိုင်ခဲ့ပါဘူး။အဲကြောင့်ခုခံမှာဆိုလို့ရှိရင်ခုနပြောထားတဲ့ကျန်းမာရေးဌာနတွေမှာအဲဒီကလေးတွေကိုတရောက်ပြီးကာကွယ်ဆေးဆက်ဆောင်ပြန်ထုတ်ပေးနေတာဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာအဲ့တော့ဒီထိုးတဲ့ဒီကာကွယ်ဆေးနှစ်ခုလုံးပါဆရာနော်ဂျပန်ဥနောက်ရောဒီအသေးရောအသားဝပြီးနေပတ်သက်လို့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဝရှိအောင်လားဆရာ
။ဟုတ်ဒါကာကွယ်ဆေးလည်းအရင်ကြီးကြည့်ပါလား။ဂျပန်ဥနောက်ရောဆိုလို့ရှိရင်လည်းဖြစ်ခဲ့ရင်ဒါအဖြစ်အများကြီးတော့မဟုတ်ဘူး။တော်တော်ဖြစ်ခဲ့ရင်ခုကအမနိုင်ခက်တယ်။အသေးအနေသုံးပုံတစ်ပုံလောက်မှဆုံးရှုံးနိုင်တယ်လို့ကျန်တဲ့ကောင်းခဲ့တဲ့သုံးပုံတစ်ပုံတွေကလည်းတစ်ဝက်လောက်ကတော့မဆမ်းမတန်ဖြစ်တော့မှာလေ။အဲ့တော့ဒီကာဝယ်လေးတွေထုတ်ဖို့ခွင့်ရေးကိုကျွန်တော်မျိုးတော့ရယူစေချင်ပါတယ်။နောက်ပြီးတော့ဒီအသေးရောက်သားမပြီးရလဲငငယ်တော့ကူးရတဲ့ဟာကပို့ပြီးတော့အဓိကကူးတာဒီမိခင်ကနေပြီးတော့အမေရှိလို့ရှိရင်ကလေးကိုကူးတာပါ။အဲ့လိုကူးတာစောစောကာဝယ်လေးထုတ်လေးစောစောသက်သာလေး။ဒါအောင်ဒီကလေးလေးကိုအခုချိန်မှာပြန်လဲထုတ်ပေးနေပါတယ
်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးဦးအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရပါမယ်။အရင်အစိုးရလက်ထက်ကချေးယူထားတဲ့နိုင်ငံသားကျွေးမိတွေကိုလက်ရှိအစိုးရကမကြသေးမီကတချို့တစ်ဝက်ပြန်ဆလိုက်ပါတယ်။အရင်အစိုးရအဆက်ဆက်ကချေးယူထားတဲ့အကျွေးကိုပထမဦးဆုံးအကြိမ်အဖြစ်အစိုးရကပြန်ဆဖြစ်တာပါ။တိုင်းပြည်မှာပြည်ပကျွေးမိဆန့်နိုင်ရေးရှိမရှိဆိုတာနဲ့ပတ်သက်လို့ဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ်။
လုံးခဲ့တဲ့စက်တင်ဘာလကုန်ပြီ NLD အစိုးရပြစ်ဆက်ရမယ့်ပြည်ပကျွေးမီဟာအမေရိကန်ဒေါ်လာသန်း 9,500 ကျော်ရှိကြောင်းသိရပါတယ်။ကျွေးမီရဲ့အများစုဟာအရင်အစိုးရတွေလက်ထက်ကရယူခဲ့တဲ့ချင်းငွေတွေဖြစ်ပါတယ်။ဒီထဲကတရုတ်ဂျပန်နဲ့ဂျာမနီပါဝင်တဲ့ Palace Club ငွေကြေးအဖွဲ့ဝင်နိုင်ငံတွေနဲ့ကမ္ဘာ့ဘဏ်အာရှဖွံ့ဖွဲ့ဘဏ်ကိုပြစ်ဆက်ရမှာဖြစ်ပါတယ်။တရုတ်ကိုဒေါ်လာသန်း 4,000 ဒီပါပြစ်ဆက်ရမှာမို့ပြပချင်းငွေ44ရာခိုင်နှုန်းဟာတရုတ်ကိုပြန်ဆက်ရမယ်ကျွေးမီဖြစ်ပါတယ် NLD တဲ့ကပါပထမဦးဆုံးအကြိမ်ဖြစ်နိုင်ငံခြားကျွေးကိုပြန်ဆက်နိုင်တာတွေ့ရပါတယ်ပြပချင်းငွေတဝယ်နီးပါးဟာတရုတ်ကိုပြန်ဆက်ရမယ်အကျွေးဖြစ်နေပြီးတရုတ်ရဲ့အတွန်းနှုန်းကလည်းအများဆုံးဖြစ်နေတာကြောင့်နိုင်ငံအတွက်ဝင်ထုတ်ဝင်ပို့ဖြစ်နေကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ခင်ဆန်းလိုင်ကလွန်ခဲ့တဲ့ဇွန်လကဆွေးနွေးသွားပါတယ်အခြားကျွေးမီကို10နှစ်ကြာမှာပြန်ဆက်ရမှာဖြစ်ပေမဲ့တရုတ်ကတော့9နှစ်အတွင်းပြန်ဆက်ရမှာမို့ကျွေးဘူးလို့ဖြစ်နေပါတယ်။လွန်ခဲ့တဲ့ဘန်ဒါယင်းနဲ့ 2016-2019မှာပြပချင်းွေအမေရိကန်ဒေါ်လာတန်း600ကျော်ကိုမြန်မာကပြန်ဆက်ပါတယ်။ဒီထဲမှာတရုတ်ကအများဆုံးဒေါ်လာတန်း400ကျော်ပြန်ဆက်ရပါတယ်
။ပြန်ဆက်တဲ့ငွေထဲမှာအတိုးကတင်ဒေါ်လာတန်း200လောက်ဖြစ်နေပါတယ်။ဒါပေမဲ့ပြပချင်းွေရယူပြီးအကောင့်ထဲပေါ်တဲ့စီမံကိန်းတွေဟာမျောလင့်သလိုအောင်မြင်တာမဟုတ်ကြောင်းစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနဒုဝန်ကြီးဦးမမောင်ဝင်းဇန်နဝါရီလ31ရက်နေ့ကပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြောသွားပါတယ်။ချင်းဝင်နဲ့ဆောင်ရွက်နေတဲ့စီမံကိန်းတွေဟာပြည်သူအတွက်အမှန်တကယ်အကျိုးဖြစ်ထွန်းစေမှသာကျွေးတင်ရကြိုးနပ်မယ်လို့ဒေါခင်စန်းလိုင်ဆွေးနွေးသွားတာကိုအလွန်မှန်ကန်ကြောင်းဒုဝန်ကြီးကထောက်ခံပါတယ်။အရင်ကတော့ဝန်ကြီးဌာနတွေနဲ့ရန်ကုန်နဲ့မန္တလေးစီပင်သားယာရေးကော်မတီတွေကနိုင်ငံသားမှာငွေချေးယူလို့ရှိပါတယ်။ဒါပေမဲ့ပြည်သူကျွေးမီစီမံခန့်ခွဲမှုဥပဒေ2016ပြဋ္ဌာန်းပြီးနောက်ပိုင်းစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနကလွှတ်တော်ရဲ့အတည်ပြုချက်နဲ့ပြည်ပချေးငွေကိုရယူဖို့စီစဉ်ထားပါတယ်
။နိုင်ငံခြားအကျွေးအများဆုံးတင်တဲ့ဌာနဟာရက်စနဲ့စွမ်းအင်ဝန်ကြီးဌာနဖြစ်ပြီးဒေါ်လာတန်း3000ကျော်ကျွေးဆက်စရာရှိပါတယ်။စီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနကတော့ဒေါ်လာတန်း2000ကျော်ကျွေးတင်လို့ဒုတိယအများဆုံးဖြစ်ပါတယ်။တယူဖို့ဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနကနိုင်ငံခြားကချေယူထားတဲ့ချင်းငွေဟာဒေါ်လာတန်း1500ရှိပါတယ်။ဖွံ့ဖြိုးရေးအကူအညီဆိုပြီးငွေချေခဲ့ပေမဲ့စီမံကိန်းအကောင့်ထဲမပေါ်တဲ့အခါမှာပြဿနာဖြစ်လာပါတယ်။ဒါကြောင့်မို့စီမံကိန်းစီစဉ်ရေးနဲ့တိုးတက်မှုအစီရင်ခံစာဦးစီးဌာနကတာဝန်ယူပြီးစီမံကိန်းတွေကိုစနစ်တကျစစ်ဆေးနေတယ်လို့ဆိုပါတယ်။နိုင်ငံနဲ့ပြည်သူအတွက်အကျိုးရှိမရှိဆိုတာကိုအဓိကထားစစ်ဆေးနေပါတယ်
။ပြည်ပကျွေးမီအလွန်များလာတာဟာတိုင်းပြည်စည်းဝါးရေးကိုထိခိုက်စေတယ်လို့ယုံကြည်ကြပါတယ်။အကျွေးစုပြုံလာတဲ့အခြေအနေကိုမရောက်ဘဲဂတိပေးထားတဲ့အတိုင်းအတိုးမှန်မှန်ဆက်နိုင်ရင်ကျွေးဆက်နိုင်ရည်ရှိတယ်လို့ကမ္ဘာပါနဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့တို့ကသတ်မှတ်ထားပါတယ်။ပြည်ပကျွေးမီဟာတိုင်းပြည်ပို့ကုန်တန်ဖိုးနဲ့တူညီလာပြီးတိုင်းပြည်အသရင်ထုတ်လုပ်မှုရဲ့30ရာခိုင်နှုန်းဖြစ်လာရင်ကျွေးဆက်နိုင်ရည်ကျဆင်းလာတယ်လို့ဆိုပါတယ်။အာရှတိုက်မှာတော့ပြည်ပကျွေးမီဟာ30ရာခိုင်နှုန်းကျော်တာများပါတယ်။တောင်အမေရိကတိုက်နဲ့အရှေ့အလယ်ပိုင်းဒေသမှာတော့40ရာခိုင်နှုန်းကျော်ရှိကြပါတယ်။တရုတ်ပြည်မှာသာပြည်ပကျွေးမီဟာတိုင်းပြည်အသတင်းထုတ်လွှင့်မှုရဲ့73ရာခိုင်နှုန်းသာရှိတာတွေ့ရပါတယ်
။ပြည်ပကျွေးမီတိုးပွားလာတဲ့နှုန်းဟာတိုင်းပြည်အသတင်းထုတ်လွှင့်မှုတိုးပွားနှုန်းတဲ့မြန်ဆန်စွာတိုးလာတာကိုနိုင်ငံအတော်များများမှာတွေ့ရပါတယ်။မြန်မာပြည်မှာကျွေးဆက်နိုင်ရည်ရှိမရှိသိနိုင်ဖို့အတွက် IMF အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့က Debt Sustainability Analysis မနေ့ကလုပ်ပါတယ်ပြည်ပကျွေးမီဟာတိုင်းပြည်အသရင်ထုတ်လုပ်မှုရဲ့16ရာခိုင်နှုန်းရှိနေပြီးကျွေးမီစုစုပေါင်းကတော့တိုင်းပြည်အသရင်ထုတ်လုပ်မှုရဲ့35ရာခိုင်နှုန်းရှိနေတဲ့အတွက် Trade ဒုက္ခ Debt Distress ဖြစ်နိုင်တဲ့အခြေအနေမရှိဘူးလို့ IMF ငွေကြေးရန်ပုံငွေအဖွဲ့ကသုံးသပ်ပါတယ်ဒါပေမဲ့ပြပကျွေးမီဟာပို့ကုန်နဲ့ငွေပလဲနှုန်းပြောင်းလဲလာတဲ့အပေါ်မှာလဲမူတည်နေတာမို့ပို့ကုန်ဈေးကနဲ့ငွေပလဲနှုန်းကိုမျက်ကြည်မကျစောင့်ကြည့်ဖို့လိုနေပါသေးတယ်။အခြေအနေပြောင်းလဲလာရင်ကျွေးဒုက္ခအဆင့်ကိုရောက်သွားနိုင်ပါသေး။ဒါကြောင့်ပို့ကုန်အမျိုးအစားများပြားလာအောင်လုပ်ဖို့တိုက်တွန်းထားပါသေး။တန်းပြစီပေါ်ရေးမတိုးတက်ရင်ကျွေးမီအချိုးအစားကြီးမားလာနိုင်တာကြောင့်ကျွေးဒုက္ခဖြစ်တဲ့အခြေအနေကိုမနှေးအမြန်ရောက်သွားနိုင်ပါသေး။ဒါကြောင့်နိုင်ငံခြားကျွေးဆက်နိုင်တဲ့အရေးအသွေးဟာအမြဲတမ်းပြောင်းလဲနေပါလေခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့ဖြစ်ပျက်တွေကိုစူးစီးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်။ထိုင်းချေဆိုင် VNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာပါ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ ခေနီဥက္ကဋ္ဌဗိုလ်ချုပ်ကြီးမူဒူးစေးဖို့အဖွဲ့နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွဲဆောင်ဆွေးနွေးချက်အရခေပူလွဲမှုဘလောလမ်းပြုတ်ပြင်ဆောင်ရွက်မှုကိုတက်မတော်ဘက်ကယာယီရက်ဆိုင်ခဲ့ပါတယ်မပုံတင်မရှိတဲ့အကြောင်းပြချက်နဲ့တက်မတော်အရာရှိတဦးကမွန်ပြည်နယ်ရေးမြို့နယ်ကကျေးရွာသားတဦးကိုနှိပ်စက်တပ်ဖြတ်ခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်အစိုးရစီပင်တာယာရေးဝန်ကြီးဆလိုင်းအိုက်ဆက်ဝန်ကြီးရာတူကလည်းနှုတ်ထွက်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါKNU ကရင်အမျိုးသားစီယုံဥက္ကဋ္ဌဗိုလ်ချုပ်ကြီးမူဒူးစေးဖိုးဦးဆောင်တဲ့အဖွဲ့နဲ့မြမတက်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံဆွေးနွေးခဲ့ရမှာ KNU တပ်မဟာ9နယ်မြေထဲကခေပူလွယ်မှုဘလော့လမ်းပြပြင်ဆောင်ရွက်နေတာနဲ့ပတ်သက်ပြီးတမရော်ဘက်ကယာယီရက်ဆိုင်ထားလိုက်ကြောင်းသဘောတူခဲ့ပါတယ်။ဒီလ18ရက်နေ့ကနှစ်ဖက်တွေ့ဆုံမှုအပြီးယာယီရက်ဆိုင်ဖို့သဘောတူလိုက်တာဖြစ်ပါတယ်နှစ်ဖက်အဖွဲ့ကြားတင်းမာမှုတွေကိုတွေ့ဆုံညှိနှိုင်းပြီးအကောင့်ထည့်ဖော်သွားမယ်ဆိုရင်အခုလိုပြဿနာထပ်ဖြစ်စရာအကြောင်းမရှိဘူးလို့တွေ့ဆုံရမှာ KNU ဖက်ကပါဝင်တဲ့ပိုချုပ်အိုက်ဆက်ဘိုးကပြောပါရယ်မစလာစံကစပြီးဖပွန်ခရိုင်ခေပူနဲ့လယ်မူဘလော့ဂျာတက်မရော်ကနေကလန်ဟောင်းကိုပြုတ်ပြင်ဖောက်လုလာသလို KNU အဖွဲ့တွေနဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးကျေးရွာ16ရွာကဒေသခံ 2,300 ကျော်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်
မုံပြင်းနဲ့ရေးမြို့နဲ့လမိုင်းမြို့ရဲစခန်းပိုင်ဂလကုတ်ကျွန်းအလယ်စိတ်နေကိုတင်မြင့်စိုးကိုမြမတမတော်ခမရ989ချင်းမြန်တိုင်ရင်ကဘူကြီးအောင်ကူကူမင်းကနေမှတ်ပုံတင်မရှိတဲ့အကြောင်းပြချက်နဲ့နှိပ်စက်တပ်ဖြတ်ခဲ့ပါတယ်။မေလ16ရက်နေ့ညနေပိုင်းအချိန်မှာမှတ်ပုံတင်စစ်ဆေးဖို့အကြောင်းရှာပြီးတော့ကိုတင်မြင့်စိုးကိုတပ်ကုန်းစခန်းကိုခေါ်ဆောင်သွားပြီးနောက်မှာတနတ်မှထုတ်ရှင်းပေါက်တိုင်ရာရင်ဘတ်မှ၄ချက်ပေါင်မှ၁ချက်လက်ဖြန်ယူကျူနှာခေါင်းယူကျူတိုင်ရာနဲ့တပ်ကုန်းစခန်းမှာတည်ဆုံနေတာကိုတွေ့ရှိခဲ့တယ်လို့တည်ဆုံသူရဲ့ရက်ကမဖြစ်သူနိုင်ချမ်းအေးကပြောပါတယ်။ပြမှုကျွလွန်သူတမတော်ရရှိကိုတိတ်ဆုံးသူရဲ့ဇနီးကနေလူသတ်မှုရစသက်ကြီးပုံမှန်300နှစ်နဲ့လမိုင်းမြို့ရစကန်မှာမှုဖွင့်ထားတယ်လို့မုံပြင်းနဲ့ရဲသားဖွဲ့မှုဦးစည်းရဲမှုမြစ်ဝင်းကပြောပါတယ်ပြမှုကျွလွန်သူဟာတမတော်သားဖြစ်တဲ့အတွက်စစ်စီကံဥပဒေနဲ့ပဲရည်ယူမယ်လို့တပ်ဆိုင်ရာတိုင်းရင်းကကြောင်းကြားလာတယ်လို့ရဲမှုကပြောပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်တိုက်ပွဲအတွင်းတရုတ်နိုင်ငံဘက်ကတင်းရှောင်ထွက်ပြေးသူမြန်မာနိုင်ငံသား140ကျော်ကိုတရုတ်အစိုးရကနေဒီရက်ခံမြန်မာအာဏာပိုင်တွေကိုပြန်လည်လွဲပြောင်းပစ်အပ်ခဲ့တယ်လို့မှုဆဲခရိုင်လူဝင်မှုကြီးကြပ်ရေးဦးစီးအရာရှိဦးမီရေကပြောပါရယ်တိုက်ပွဲရှောင်တွေအပြင်အကြောင်းမျိုးမျိုးကြောင့်ဖမ်းဆီးခံရသူတွေကိုလည်းနိုင်ငံချစ်ကြည်ရေးအရာပြန်လည်လွဲပြောင်းမှုတွေရှိနေတယ်လို့လည်းသူကဆိုပါရယ်မေလ12ရက်နေ့တုန်းကတအန်းပလောင် TNLA တပ်ဖွဲ့ကနေမူဆယ်မြို့နယ်အတွင်းလုံခြုံရေးကိစ္စခန်းနဲ့အဆောက်အဦတွေကိုရှောင်တခင်ဝင်ရောက်တိုက်ခိုက်ခဲ့လို့ဒီရက်ခံတချို့တရုတ်နိုင်ငံထဲထွက်ပြေးတင်းရှောင်သွားခဲ့ပါတယ်ဒီတိုက်ပွဲအတွင်းရဲတပ်ဖွဲ့ဝင်တွေပြည်သူ့စစ်တပ်ဖွဲ့တွေအရတား22ဦးတည်ဆုံးပြီး20ကျော်ဒဏ်ရာရရှိသွားခဲ့ပါတယ
်ရခိုင်ပြည်နယ်မြို့တော်စစ်တွေအပါအဝင်မြို့နယ်တချို့မှာတောက်တုံးရီရှားပါမှုနဲ့ရင်ဆိုင်တွေ့ကြုံနေရပါတယ်စစ်တွေမြို့ကအသေးကရေဖြန့်ဝေပြေးနေတဲ့ကံတော်ကြီးမှာရေခမ်းချောက်နေတဲ့အတွက်အခုအခါမှာစီပင်ဝန်ထမ်းတွေကကားတင်တဲ့မြို့ပတ်ပြီးတောက်ရီဖြန့်ဝေပြေးနေတာနှစ်ဘက်ကရှိနေပြီးဖြစ်တယ်လို့စစ်တွေမြို့ခံတွေကပြောပါတယ်စစ်တွေမြို့မှာနှစ်စဉ်နှစ်သန်းတောက်တုံးရီရှားပါမှုကိုဖြည့်ရှင်းဖို့အတွက်စစ်တွေမြို့ကအဓိကရည်ပေးနေတဲ့ကံတော်ကြီးကိုသူ့ဖို့ပြုပြင်ဖို့အတွက်လွန်ခဲ့တဲ့နှစ်ဗန္ဒရေးဘတ်ဂျက်မှာကြက်တန်းပေါင်း 1,868 တန်းအကုန်ကျခံပြီးဒီဟမင်းဆွေကုမ္ပဏီကိုလုတ်ကင်ခွင့်တင်တာပေးခဲ့ပေမဲ့လည်းဒီနှစ်နွေရာသီမှာအခုလိုရေခမ်းချောက်သွားတဲ့အတွက်ကုမ္ပဏီနဲ့လုတ်ကင်ခွင့်တင်တာပေးတဲ့လူတွေကိုဝေဖန်မှုတွေမြင့်တက်နေပါတယ်အလားတူမောင်သောမင်းပြဘုံညွန့်နဲ့မြေပုံမြို့နယ်တွေကကြေးရွာတချို့မှာလည်းတောက်တုံးရီရှားပါနေတဲ့အတွက်အရက်ဖက်လူမှုဖွဲ့စည်းတွေကနေတောက်တုံးရီတွေကိုဖြန့်ဝေပေးနေရပါတယ်
။ရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်မှာ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့အစိုးရတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မေလ22ရက်နေ့ကမိုင်းကင်မြို့နယ်မန်းခွန်အုပ်စု One Camper ရွာဘက်တိုက်ပွဲဖြစ်ပွားခဲ့ရမှာနှစ်ဖက်ထိခိုက်ဒဏ်ရာရမှုမရှိဘူးလို့ RCSS နဲ့နှိစက်တဲ့ data ring လူထုပြပြချက်အရသိရပါတယ်ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA အခြေစိုက်ရာကျေးတီမြို့နယ်ဆက်လဲဖြစ်တာကြောင့်ရှမ်းတပ်ဖွဲ့နှစ်ဖွဲ့ထိတ်တက်ရင်ဆိုင်ပစ်ခတ်မှုဖြစ်မှာကို data ခဏကစိုးရိမ်နေကြပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်အစိုးရစီပင်တရားရေးလျှက်စစ်နဲ့စက်မှုလက်မှုဝင်ကြီးဆလိုင်းအိုက်ဇက်ဟာမေလ18ရက်နေ့ကဝင်ကြီးယာတူးကနေနှုတ်ထွက်လိုက်ပါတယ်။ဘာကြောင့်အခုလိုဝင်ကြီးယာတူးကနေနှုတ်ထွက်သွားရတာပါလဲ။အခုလိုနှုတ်ထွက်သွားတဲ့အပေါ်မှာချင်းပြည်သူတွေအရက်ဖက်အဖွဲ့အစည်းတွေကတော့ဘလို့အမြင်ရှိနေကြပါသလဲ။ အကြောင်းစုံကိုတော့ကိုရောဘက်ကနေစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ပေးထားပါတယ်
။ချင်းမြင့်နယ်ဆိုရဖွဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့စီပင်ဝန်ကြီးအိုက်ဆက်ခင်ဟာသူတာဝန်ယူထားတဲ့စီမံကိန်းတွေတတ်မှတ်ချိန်မှာမပြည့်ပြည့်နိုင်တာကြောင့်ဆိုပြီးတာဝန်ယူမှုတာဝန်ခံမှုအနေနဲ့ဝန်ကြီးရာထူးကနေနှုတ်သက်စွာတင်ပြီးနိုင်ငံတော်သမ္မတကနေမေလ18ရက်နေ့ကနှုတ်သက်ခွင့်ပြုလိုက်တာဖြစ်ပါတယ်။ကံပလက်မြို့နယ်ကချင်းမျိုးသမီးရေလှုပ်ဆောင်နေတဲ့မိုင်နိုမီထန်းကတော့ဝန်ကြီးအိုင်ဆက်ခင်အခုလိုနှုတ်ထွက်သွားတဲ့အကြောင်းပြချက်ဟာခိုင်လုံမှုမရှိဘူးလို့ပြောပါတယ
်။တခြားဝန်ကြီးတွေကလည်းဟိုအချိန်ကြီးလုပ်ငန်းမပြည့်ပြည်တာတွေရှိမှာပဲပေါ့။အဲ့လိုမျိုးတွေထင်တဲ့အတွက်ကြောင့်ပေါ့နော်အခုဒီသူနှုတ်ထွက်ရတဲ့ကိစ္စမှာတော့တအားကြီးအကြောင်းပြချက်မခိုင်လုံဘူးလို့မြင်တယ်ပြီးရင်တော့ယုံကြည်ရဖို့လက်ခံရဖို့လည်းတားခက်ခဲတယ်ပေါ့နော
်။ဝန်ကြီးအိုင်ဆက်ခင်ဟာချင်းမြင့်နယ်ဆိုရဝန်ကြီးတွေထဲမှာချင်းပြည်သူတွေအရက်ဖက်ဖွဲ့စည်းတွေလူငယ်ဖွဲ့စည်းတွေအမျိုးသမီးဖွဲ့စည်းတွေနဲ့ထိဆွေးမှုရှိဆုံးဝင်ကြီးသူဖြစ်ပြီးအခုလုံနှုတ်ထွက်တာဆုံးရှုံးမှုတစ်ခုဖြစ်တယ်လို့သူမကဆက်ပြောပါတယ်
မင်းကကံပလက်ပလဲဝါခဲ့မှာဆိုရင်တော့အာကြီးဟိုသူနဲ့ဟိုဘီမှာချီတွေ့တယ်တဲ့ဝင်ကြီးတွေချက်ဝင်ကြီးချုပ်ကိုထက်တောင်မှဝင်ကြီးအိုက်ဇက်ခင်ကိုပဲဟိုလူထုကရင်းရင်းတင်းတင်းရှိတယ်လူထုကပုံတည်တဲ့ဟာမျိုးဟိုဖြစ်တဲ့အတွက်ကြောင့်ပေါ့နော်အခုလောလောဆယ်မှာတော့ကျမတို့ကီတူတွေကတော့ဟာတာတာကြီးဖြစ်နေတာပေါ့
ခုမီလူငယ်တဲ့ဥက္ကဋ္ဌစလိုင်းအိုက်ဆက်ကျော်ထွန်းလှကတော့ချင်းပြည်နယ်ဖွံ့ဖြိုးတိုးတဲ့ရေးအတွက်စွမ်းဆောင်နိုင်တဲ့ပညာရှင်ဝင်ကြီးတူနှုတ်ဆက်တာချင်းပြည်နယ်အတွက်ဆုံးရှုံးနေနိုင်မှုတစ်ခုဖြစ်တယ်လို့ပြောပါတယ
်ဘလောက်သမှာဆိုလို့ရှိရင်နောက်ပိုင်းရဲ့ဒီလိုဒီအိန္ဒိယနဲ့နိုင်ငံဖွံ့ဖြိုးတဲ့အခါကျလို့ရှိမှာကျွန်တော်တို့လည်းအခွင့်အရေးအများကြီးရှိတယ်ပေါ့နော်အဲ့အတွက်ကိုသူ့မှာပလန်ထောက်ထားတဲ့ဟာလေးတွေအများကြီးကျွန်တော်တို့သိရတယ်ပေါ့နော်အဲ့ဒီအပြင်ကျွန်တော်တို့ဒီလူငယ်ကဏ္ဍအတွက်နဲ့ပတ်သက်ပြီးတော့မြေတောင်မြောက်ပေးတဲ့ဟာလေးများရှိတယ်ဒီနှုတ်ထွက်ခွင့်ကြုံတွေ့ရတဲ့အခါကျလို့ရှိရင်ကျွန်တော်အနေနဲ့ data အနေနဲ့ဖြစ်ဖြစ်ပြည်နေအနေနဲ့ဆိုပေါ့နော်ဒီလိုမျိုးပညာတွေတယောက်အနေနဲ့ဆော့ရှုံးတယ်ဆိုတာဒါမျက်နှာမှုတစ်ခုပေါ့နော်
ချင်းမြင့်နယ်မှာဝန်ကြီးချုပ်အပါအဝင်စုစုပေါင်းဝန်ကြီး9ဦးရှိပြီးဝန်ကြီးအိုင်ဆက်ခင်ဟာပြည်သူတွေရွေးချယ်ထားတဲ့လွှတ်တော်ကိုယ်စားလှယ်မဟုတ်ပဲပညာရှင်သူအနေနဲ့ပြင်ပကနေဝန်ကြီးဖြစ်ခေါ်ယူခန့်အပ်တာဖြစ်ပါတယ်ဝန်ကြီးအိုင်ဆက်ခင်ဟာသူတာဝန်ယူထားတဲ့ဟာခါမျိုးပြစီမံကိန်းဟာခါဈေးတည်ဆောက်ရေးနဲ့ဖလန်းရေပေးဝေရေးစီမံကိန်းတွေသတ်မှတ်ချိန်ကာလတွင်မှာအစဉ်ပြေချုံးမွေ့စွာအကောင့်တွေပေါ်ဆောင်ရွက်နိုင်ခြင်းမရှိတာကြောင့်အခုလိုနှုတ်ဆက်သွားတယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်အမျိုးသားကိုစားပြုပါတီအမည်နဲ့မွန်နိုင်ငံရေးပါတီအသစ်တစ်ခုကိုမွန်ပြည်နယ်မော်လမြိုင်မြို့ကမေလလယ်မှာကျင်းပခဲ့တဲ့ဒုတိယအကြိမ်မွန်နိုင်ငံရေးညီလာခံကနေဖွဲ့စည်းလိုက်ပါတယ်မွန်နိုင်ငံရေးပါတီတွေပေါင်းစည်းရေးကြိုးပမ်းနေတဲ့ကြားကနေပါတီတစ်တည်းရဲ့ဘာကြောင့်ထက်မှန်ပေါ်ပေါက်လာရတာပါလဲမိရင်စနိုင်းကနေစူးစီးတင်ဆက်ထားပါတယ်
မောင်အမျိုးသားကိုစားပြုပါတီတစ်ကိုဖော်ဆောင်ဖို့အတွက်ကော်မတီရဲ့လုပ်ငန်းတာဝန်တွေရှေ့ဆက်လုပ်ရမယ့်လုပ်ငန်းတာဝန်တွေနဲ့ပတ်သက်ပြီးကော်မတီရဲ့ဒုတိယကောင်ဆောင်ဖြစ်တဲ့ဒေါက်တာအောင်နိုင်ဦးကအခုလိုပြောပါဗ
ျ Register တရားဝင်ကြလာပြီဆိုတာနဲ့ပါတီဝင်အင်အားကိုတလအတွင်းပါတီဝင်တစ်ထောင်ကပြန်တင်ပေးရမယ်နောက်တစ်ခုကပါလဲဆိုတော့ဒီပါတီဝင်အစဉ်အဆက်ရွေးချယ်တဲ့ဟာတွေပါလဲနောက်ဆုံးဘိုးကော်မတီတွေဘိုးလုံမှုဆောင်အဖွဲ့တွေဥက္ကဋ္ဌသူကတွေ့မှုအကုန်လုံးက
မွန်လူထုတွေလိုလာနေတဲ့ပါတီပေါင်းစည်းမှုမလုံနိုင်ခဲ့တော့လဲပါတီဝင်အချင်းချင်းကြားစုစည်းပြီးတတိယအင်အားစုပုံစံမျိုးနဲ့မွန်အမျိုးသားကိုစားပြုပါတီပေါ်လာတာဖြစ်တယ်လို့လဲဒေါက်တာအောင်နိုင်ဦးကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့ကတော့တောက်လျှောက်ကျွန်တော်တို့ယုံကြည်တဲ့ဟာကတော့အဲ့ဒီတပါတီဖြစ်ရေးပဲကျွန်တော်တောက်လျှောက်ယုံကြည်ပဲဒါဆိုရင်ဘာလို့ဒီပါတီကြီးကိုထောင်ရကြလဲလို့ဘယ်လိုမျိုးမေးစရာတော့ရှိတယ်ဒါကတော့ကျွန်တော်ထင်ပါတယ်ဒီဖြစ်လာတဲ့ဒီဖြစ်စဉ်ကဟိုကျွန်တော်တို့မလိုလားတော်ညာလည်းပဲဒီအခြေအနေရဖြစ်လာတဲ့ဖြစ်ရလို့ပဲကျွန်တော်ယူဆတယ
်မွန်မှန်မွန်နိုင်ငံရေးပါတီတစ်ခုတည်းရှိရမယ်ဆိုပြီးမွန်ပါတီတွေပေါင်းစည်းကြဖို့တံခါးတော်တွေကစကြိုးပမ်းလာခဲ့ကြပါတယ်လက်ရှိချိန်နေကတော့ရှေ့ရင်မွန်ပါတီတွေမပေါင်းစည်းနိုင်ပဲမွန်ပါတီအသစ်တစ်ခုထပ်မံပေါ်ထွက်လာပါတယ်မွန်မျိုးသားနိုင်ငံရေးရဲ့ရှုပ်ထွေးနေတဲ့အခြေအနေတွေကိုထိန်းကျောင်းညှိနှိုင်းပေးသွားနိုင်ဖို့အတွက်မွန်နိုင်ငံရဲ့အကြံပေးအဖွဲ့တစ်ခုကိုဖွဲ့စည်းပေးလိုက်တယ်လို့ပြည်ပနဲ့နယ်စပ်ကကိုစလဲနိုင်ကောင်းတလရွတ်ကအခုလိုပြောပါတယ်
မွန်နမျိုးသားနိုင်ငံရေးဥဆောင်ကော်မတီအချံပေးကော်မတီလည်းခေါ်တော့တယ်အဲ့ဒီကော်မတီကဒီကနေ့မွန်နမျိုးသားနိုင်ငံရေးထက်မှာရှုပ်ထွေးနေတာဟာအခုဆိုရင်အစိုးရတိမပြူတာ၃ပါတိရှိအခုလည်းဒီပါတပ်ပြီးထောင်းမယ်ဆိုလို့ရှိရင်၄ပါတိဖြစ်တော့တယ်အဲ့ဒါကတစ်ခု လုံးဖြစ်ဖို့အတွက်ကအဲ့ဒီနိုင်ငံရေးပူးဆောင်ကော်မတီက contact ပြီးပြီးတော့သူတို့ကိုနေရာကြောက်စီစဉ်ဆောင်ရွက်ပေးမယ်အဲ့ဒီသဘောနဲ့အဲ့ဒီအကြံပေးဖွဲ့ကော်မတီ
မော်နိုင်ငံရေးပါတီတခုပေါ်ထွက်လာနိုင်ဖို့ဆွေးနွေးဖြေရှာတဲ့မော်နိုင်ငံရေးညီလက်ခံတရက်ကိုပထမအကြိမ်အနေနဲ့ဂျန်ဂျာဝရီလကကျင်းပခဲ့ပေမဲ့အောင်မြင်မှုမရရှိခဲ့ပါဘူး။မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မော်မျိုးသားပါတီတို့ကမော်နိုင်ငံရေးညီလက်ခံကိုရောမော်မျိုးသားကိုစားပြုပါတီကိုရောအတိမတ်မပြုဘူးလို့ထောက်ဖော်ပြောကြားထားပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
် KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူသူစေဖို့ဦးဆောင်တဲ့အဖွဲ့နဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံဆွေးနွေးချက်အရခေပူလွယ်မှုဘလော့လမ်းပြပြင်ဆောင်ရွက်မှုကိုတမရော်ဘက်ကနေရည်ရည်ရက်ဆိုင်ခဲ့ပါတယ်မြန်မာတမရော်ခမရ98ချင်းမြန်တက်ရင်ကအရာရှိတဦးကနေမွန်ပြည်နယ်ရေးမြို့နယ်ကကျေးရွာသားတဦးကိုမှတ်ပုံတင်မရှိတဲ့အကြောင်းပြချက်နဲ့တတ်ဖြတ်ခဲ့ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI1 တော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
BNI1 တော့ဒါတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။စနေည VOA တိုင်းရိုက်လေးလိုင်းအစီအစဉ်မှာဗားရီဆွေးနွေးကြမှာပါလေ
။တော်ရရှိများရှင်မြန်မာနိုင်ငံမှာငင်းကြေးရေးအတွက်ဆွေးနွေးပွဲတွေကြန့်ကြာနေချိန်မှာပဲတရုတ်နိုင်ငံကအာရှရေးရာအထူးကူစလေဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြန်မာအစိုးရနဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မကြာသေးခင်ကပဲတွေ့ဆုံပြီးဆွေးနွေးမှုတွေဖြစ်မြောက်ရေးတိုက်တွန်းနေပါတယ်ဒီကတော့မြန်မာနိုင်ငံမှာလက်နက်ကိုင်ပြည်ပခန့်တွေအဆုံးသက်ရေးတရုတ်နိုင်ငံသာမကဂျပန်နဲ့အမေရိကန်စတဲ့ဒီအာရှနဲ့အနောက်နိုင်ငံတွေကလည်းပါဝင်ကူညီဖို့ကတိပြုထားကြတာပါမြန်မာနိုင်ငံပြည်တွင်းချင်းချင်းရေးမှာအရှိနဲ့အနောက်ချင်းကပ်ပုံဘာရီများကွာခြားနေပါလေ။ဘယ်သူအကူအညီကပိုးပြီးအကျိုးများနိုင်ပါသလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေည VOA ဓာတ်ရိုက်လေးလိုက်အစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်။ခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးမှာဖြစ်ပါတယ်။
ရောက်ကူရကားဆောင်ခင်ဂျွန်နဲ့ဇွန်လ၁၂ရက်နေ့စင်ကာပူတွေ့မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖြတ်သိမ်းကြောင်းကြေညာလိုက်ပါတယ်။မြောက်ကိုရီးယားကားဆောင်ကိုညှဉ်းပန်းပြီးဒီနေ့ပဲသမ္မတအင်ပီရိုကထုတ်ပြန်လိုက်တဲ့စာထဲမှာတော့တွဲဆုံမှုမျှော်လင့်ထားပေမဲ့မကြသေးရင်ကမြောက်ကိုရီးယားကားဆောင်ဘက်ကဒေါသတကြီးနဲ့ရန်လိုတဲ့သဘောထားတွေတွေ့ရတဲ့အတွက်အခုချိန်ဟာတွဲဖို့မသင့်တော်သေးဘူးလို့ခန့်စားမိတဲ့အကြောင်းသမ္မတထရန့်ကပြောဆိုလိုက်တာပါ။မြောက်ကိုရီးယားကတော့နျူကလ িয়ার ကင်းစင်ရေးသတိဂရီးပြုထားတဲ့အတိုင်းစောင့်တဲ့အနေနဲ့မြောက်ကိုရီးယားကပုံချင်းကြီးနျူကလ িয়ার စင်တာစကန်ကိုဒီနေ့မှာပဲပိတ်လိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်စီစဉ်ကိုလုံးဝဖျက်သိမ်းပြီးအပြန်အလှန်အနေနဲ့ပိတ်ဆို့တံခါးမှုတွေကိုဖယ်ရှားပြီးလုံခြုံရေးအတွက်အမှတ်ကန်ချက်ပေးနိုင်မဲ့သဘောတူညီချက်တည်းရဲ့ရရှိနိုင်ရေးအမေရိကန်နဲ့ဆွေးနွေးရမှာထောက်ကူဖြစ်စေဖို့မြောက်ကိုရီးယားဘက်ကဆောင်ရွက်ခဲ့တဲ့ပေါ်တောင်ကိုရီးယားအစိုးရကတော့ကြိုဆိုလိုက်ပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ကြားဝင်နောက်ဆက်မှုတွေကိုစုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးအမေရိကန်ထောက်လိုင်းရေးနဲ့လွန်ကျွေးဆိုင်ရာအစစ်မြေရရှိတဲ့ဒီနေ့လွှတ်တော်မတ်တွေကိုနှစ်ချိန်တိကျခွဲပြီးတင်ပြဖို့ရှိနေပါတယ်။ပထမတော့တွေ့ဆုံမှုတွေမှာတော့အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရယ်အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌဒဗန်ယူနက်စ်နဲ့အစိုးရပြည်ပြောင်းလဲဆိုင်ရာကော်မတီဥက္ကဋ္ဌတယ်ရီကိုရီယိုနဲ့တွေ့ဆုံကြမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးခြေအနေတွေကိုတိုးတက်လာအောင်ဖိအားပေးနိုင်မှုရည်ရွယ်ပြီးအမေရိကန်အောက်လွှတ်တော်ကဥပဒေပြင်ဆင်ချက်တစ်ခုကိုတခဲနဲ့တည်ပြုလိုက်ပါတယ်။အမေရိကန်မျိုးသားကာကွယ်ရေးလုံခြုံရေးအဥပဒေ NDAA မှာမြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ကိုအင်္ဂါနေ့ကအောက်လွှတ်တော်ထဲမှာထောက်ခံမဲ့382မဲ၊ကန့်ကွက်မဲ30နဲ့အတည်ပြုလိုက်တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတော့ Vesco Folaric ဖြစ်ပါတယ်။VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:09တိလိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာပါ။သောရရှင်နေအားလုံးဘေးပြာဝေးကွာပြီးကိုယ်စိတ်နှလုံးရှင်လန်းချမ်းမြေကြပါသည်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.
Welcome to the Voice of